တရားနာယူကြတော့ဓမ္မမိတ်တွေတော်ရှင်ပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မမိတ်တွေတော်ရှင်ပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မမိတ်တွေတော်ရှင်ပေါင်းတို့ခင်ဗျာကျွန်တော်များကြီးကျေးဇူးရှင်ဖြစ်တော်မူသည့်ဆဲမူကြောင့်ဆရာတော်ရှင်တို့များဗျာဒီရံမိုးမျိုးမိုးကောင်းတရားတိုင်းသာသနာတော်တက်ကြီးနှောင်းမရတဲ့ခုနဲ့ကောဇာတက်ကြီးတထောင်သုံးရနဲ့ဆန်တဲ့ရှိခုနဲ့ကြာသူလာကြောင့်သုံးရက်န ဓမ္မတရားတော်များများကိုဟောကြားပါတော့ကြောင့်ကြားနာတော့ဓမ္မဝိညာဉ်အပေါင်းတို့ဒီတစ်ခုဘဝနဲ့အပေရာပိတ်ပြီးနိဗ္ဗာန်တောင်ကန့်တဲ့ဆက်သို့လှမ်းတဲ့တော်မူနိုင်ကြပါလိမ့်မည်။ဒီ
လောကုတ်တရားနှစ်ဌာနရှိလောကီနဲ့လောကုတ်တရားနှစ်ဌာနရှိတဲ့မြတ်ကလောကီပြောမှလည်းလောကုတ်တရားသဘောပေါက်အဲလောကီမှာမပြောလို့ရှိရင်ပြညာနဲ့ ਪਰ မနှစ်ခုရှိတယ်။ ਪਰ မပြောပါခရားလို့ဒီလိုပြောလို့ရှိရင်လည်းလက်ပိုက်ညုံမရှိတဲ့ ਪਰ မသဘောဆိုတာကကိုင်တွေလို့မရအမျက်ပါရမရှိဘူးသဘောတရားပါမြင်ညလက္ခဏာပဲရှိ။အဲဒီတော့လောကီနဲ့လောကုတ်တရားနှစ်ဌာနရှိတဲ့အနေကဒီကနေ့ဟာပြာသူလာသာသုံးရဖြစ်ပါလေ။တဲ့ခေါင်းကတော့မောကောင်းမှာတရားကြီးဘုရားကနေပြီးတော့ခရားနှစ်တည်းနှစ်တည်းဟာပြန်ရှင်ပြတစ်နှစ်တစ်ချိန်ဟာဖြင့်တပည့်တော်တို့မောကောင်းသာသာကြီးဟာဖြင့်ပုဂ္ဂိုလ်ကြီးဟာဖြင့်အပေတကားပြီးပြီးတော့နိဗ္ဗာန်တကားဝင်ရရအောင်ဆိုပြီးတော့နှစ်တိုင်းနှစ်တိုင်းဟာဖြင့်အခုကိုယ်တည်းဟာဝါတော်ကလည်းသိမရှိပါဘူးတပည့်ဟုတ်ရှိပါသေးတယ်6ဝါရှိသေးတယ်ဝါကဘာမှမရှိပါဘူးအဲဒီတော့ဝါကလည်းဘာမှမရှိဘူးဗျသာသာလည်းဆိုတော့ဘုဟုပိတ်တော့သာရမတ္တလို့ဗနာကြီးဥောပါကနေပြီးတော့မြေတိုက်နေတိုင်းအခုရဟန်းဝါ၆ဝါရပါပြီ။တနည်းခရီးပဲဥပဒေဆန်းရံသာသာနဲ့ဥပဒေရဲ့ဥပ္ပစ္စေတရားကိုမှားပါဗျာ။တတိတော်ဟာဖြင့်ဆန်းရံသာသာဟာဖြင့်တတိတော်သာလည်းမတ္တလို့ပရိတ်တော်မှာအခုယာသာနုဘဝတော့မလုပ်တော့မဖတ်တော့ယာသာနုဘဝတော့မလုပ်တော့ပရိတ်ကြီးဆိုတာရောတော့ဒီမှာတရားဝင်ရောငါးပါးဒီကအခုတည်းမပေးတာ။ဘာကြောင့်လဲ။စာလုံးမသိဘူး။မဖတ်တယ်ကောင်းကောင်း။အဲ့တော့ဒါကြောင့်မလို့ဥပမာကလည်းဒီတိုင်းနဲ့တိုင်းဟာယဟန်တဝါရတော့အဲ့ဒီယဟန်တဝါကဝါဆိုလိုက်တဲ့ဒီကမှာအဲ့ဒီမှာချမ်းသာပြီ။တဝါရပြီးတော့သာသနာကြီးကအလို့ဥပဒေအတော့ဖြစ်လာလို့ဥဒင်းမှာဘုရားလေးလိုက်ပြီးဟောရပြောရပင့်ဆောင်ရဥပဒေဓမ္မတိကပုဂ္ဂိုလ်လည်းမဟုတ်ပါဘူးဓမ္မတိကပုဂ္ဂိုလ်လည်းမဟုတ်ပါဘူးလို့စာမတတ်ပါဘူးအဲဒီတော့ဥပဒေဟာငခုလုံးကလည်းသူများဖို့ရဲ့လို့မပါခဲ့ပါဘူးသူများဖို့ဆိုတာလုံးဝမပါဘူးကိုယ့်ဟာကိုယ်သံဝေကဖြစ်ပြီးတော့လူသိရင်သိမသိတရားရဆိုပြီးတော့ကြောက်လန့်ပြီးတော့လုပ်တဲ့တရားပါလေသူများဖို့မပါခဲ့ပါဘူးအဲဒီတော့ဒါကြောင့်မို့အခုမောကောင်ဓမ္မယုံကြီးမှလာတဲ့သံဃာကမ္မရိယောဂီပုဂ္ဂိုလ်တွေပရိယပရိပပရိဝေဒသာသနာ၃ရက်ရှိပါလေပရိယသာသနာပရိပသာသနာပရိဝေဒသာသနာသာသနာ၃ရက်ရှိတဲ့အ ਨੇ ကပရိယသာသနာမှာတော့ဥစဉ်တော့ဟာဘူပိတ်ခဲ့ဘာမှမသိဘူးအခုတည်းကြည့်ရင်ဘောဓိဝါဗုဒ္ဓတော့မလွတ်တော့မရဘောဓိဝါဗုဒ္ဓတော့မလွတ်တော့ရမင်္ဂလာဆိုတာတော့ဒီကမေ့အဲ့တော့သာမတတဲ့တတ်တယ်မပြောနဲ့လို့မိဘလုပ်တဲ့လူကနေပြီးတော့ကြောင်းထားတယ်။လေးနှစ်သားကနေပြီး14နှစ်အထိထားတယ်။ဆယ်နှစ်လုံးလုံးထားတယ်။ကာကြီးကာပါကက်တာနေပြီးတော့ထွက်ကြည့်ကြည့်တာ။အဲ့တော့သာလည်းများပါရမီမပါတဲ့လူကတော့မပြောတော့ပါဘူး။အဲ့တော့သာမတပါဘူးလို့။အဲ။ပရိယသာသနာမှာတော့ဥပဒေဟာဘာမှမသိခဲ့ပါဘူး။အဲ့တော့ပရိယသာသနာ၊ပရိပသာသနာ၊ပရိဝေဒသာသနာဒီထဲမှာသာဃာကမ္မတိပညာရှင်ပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေပါပါလိမ့်မယ်ပရိယကျွန့်ချီတဲ့ပုဂ္ဂိုလ်ကြီးတွေပါပါလိမ့်မယ်ဦးဇင်းကဘုရားအဋ္ဌိကိုဘုရားပြည့်ညတ်တော်ထားတဲ့ဘုရားထားတဲ့အဋ္ဌိကိုမသိဘူးဟာလို့သာဃာကမ္မတိကနေပြီးတော့အဲပညာရှင်ပရိယပညာရှင်ပုဂ္ဂိုလ်ကြီးကအရှင်ဘုရားဒီလိုခေါ်ရတယ်ဘုရားဒီလိုဆိုရတယ်ဘုရားလို့ ပရိယပညာရှင်ပုဂ္ဂိုလ်တွေလာဆိုဆုံးမဩဝါဒပေးလို့သိတယ်ခလေးလေးဖြစ်ပါသေးတယ်ဥပဒေကပရိယကဘာမှမသိလို့လာပြီးတော့ဥပဒေကြီးရေဒီလိုသာရဆိုရင်ဒီလိုပညာတတ်တယ်ဒီလိုလေးလာပြောလို့ရှိရင်ဥပဒေဆရာပါပဲလို့ဥပဒေညာကဟုတ်အဲ့ဒါပါပဲလို့ဥပဒေကအခုနေကမှာဆရာကြားနေပါလေဘယ်ဆရာကြားနေလဲပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေပြောတကားဆိုတကားဥပဒေကနားထောင်ပါမယ်လို့ပရိယကအခုမှသင်ရပါလေဒါကြောင့်ပညာတတ်ပညာမှားတော့လို့ရှိရင်ဝိညာဉ်ပါနဲ့လို့ဥပဒေတောင်းပါပါလေဗျာအဲပရိယသာသနာပฏิပါသာသနာပฏิဝေဒသာသနာသာသနာသုံးရရှိတဲ့အဲ့ကပရိယဆိုတာကအကြောင်းတရားပฏิပါဆိုတာကအကျိုးတရားပฏิပါအကျိုးတရားကအကြောင်းပြန်လဲတော့ပฏิဝေဒအကျိုးတရားဒီသာသနာသုံးရကဟိတုအကြောင်းအကျိုးပရိစ္ဆာသမုပ္ပါဒ်ပဲအဲ့တော့ပရိယသာသနာပฏิပါသာသနာပฏิဝေဒသာသနာသာသနာသုံးရရှိတဲ့အဲ့ကပရိယကသဗ္ဗာပฏิပါကသဗ္ဗာပฏิဝေဒကသဗ္ဗာပါသာသနာသုံးရရှိတဲ့ဒါကြောင့်မလို့အကြောင်းအကျိုးပြန်လိုက်တော့ပရိယကအကြောင်းတရားပါပရိဝေဒကအကျိုးတရားပါပရိဝေဒအကျိုးတရားကအကြောင်းပြန်လိုက်တော့ပရိပအကျိုးတရားကအကြောင်းပြန်လိုက်တော့ပရိဝေဒကအကျိုးတရားပါဟောကလာတော့မှဒီတိုင်းပေါ်လာဒါကြောင့်ပရိယသာသနာပရိပသာသနာပရိဝေဒသာသနာသာသနာ၃ရက်ရှိတဲ့အ내ကလည်းအဲအကြောင်းကြောင့်အကျိုးပါပဲဟောခန္ဓာမှာကြာလိုက်တဲ့အချိန်ခါမှာလေပဲယုံနာတို့ဤသဘာဝတရားတွေဟာဖြင့်လေအကြောင်းနဲ့အကျိုးကြည့်ပါပဲလို့ဘယ်အကြောင်းနဲ့ဘယ်အကျိုးလဲတဲ့လောကကြီးမှာဖြစ်ပြနေတဲ့ယုံနာသဘာဝလက္ခဏာသဘောတရားပါဉ္စလက္ခဏာဟာနာအကြောင်းကြောင့်ယုံအကျိုးဖြစ်နေပါပဲနာအကြောင်းကြောင့်ယုံအကျိုးဖြစ်နေတာဒီယုံနဲ့ဒီနာဟာအကြောင်းကင်းအကျိုးတရားမဖြစ်ပါဘူးလို့အဲဒီလိုကြည့်ဟာအခုဖြစ်နေတဲ့ယုံတရားကြီးဟာအဲခန္ဓာ၅ပါးဟာဘယ်ခန္ဓာလဲတဲ့ဘုရားကလည်းအတင်စားကြီးပေါ်တော့ပါလေဘယ်လိုဟောတာလဲတဲ့စီးတယ်မင်းတို့ခန္ဓာ၅ပါးကိုမြင်အောင်ကြည့်တယ်ခန္ဓာ၅ပါးခန္ဓာမှာမြင်အောင်ကြည့်လို့ရှိရင်တဲ့သဘောပေါက်လာပါလိမ့်မယ်တဲ့ခန္ဓာ၅ပါးကိုမမြင်ရဘူးတဲ့ခန္ဓာ၅ပါးကိုမသိရဘူးတဲ့ခန္ဓာ၅ပါးမမြင်မသိကြဘူးတဲ့ခန္ဓာ၅ပါးကိုတွေ့ကြတယ်တကယ်ကြာရင်တကယ်ရပါလေဒါကြောင့်မလို့ဒကာမများလည်းအသိပေးပါလေဦးစင်းဦးစင်းကတော့အလုတ္တမအပြောတော်မမဟုတ်ဘူးလေအလုတ္တမတော့အလုတ္တမကြိုက်တယ်အပြောတော်မတော့ပြောတာပဲရှိတယ်အဲဒါအပြောတော်မအလုတ္တမဆိုတဲ့နှစ်ဌာနရှိတယ်သမုဒ္ဓိတိစ္ဆာမရမတိစ္ဆာအဲနည်းနည်းရှိပါလေအဲဒါနည်းနည်းရှိတဲ့အဲ့ကဦးစင်းကတော့ပရိယသာသနာမှာတော့ဦးစင်းမသိရပါဘူးလို့ပရိပတ်သာသနာပရိဝေဒသာသနာကိုခန္ဓာကကိုကြာလာတဲ့တရားတွေကတော့စိတ်ကလေးတွေကတော့ဘုရားအသိတယ်ဟောပါလေဒီကလေးတွေကတော့ပရိယပရိယပရိပပရိဝိဒသာသနာ၃ရရှိတဲ့ကပရိပတ်နေပဲအတွင်းမှာခန္ဓာကပုတ်လိုက်တဲ့အချိန်ကစိတ်ကလေးတွေစစ်ပုံမှာတော့အခုပြီးပါလေပရိပတ်သာသနာပရိဝိဒသာသနာဒီသာသနာနှစ်ရကတော့စိတ်ကလေးတွေစစ်ပုံမှာဖြင့်အချာထားအခုပြီးဘာကြောင့်လဲကိုစိတ်ကလေးကိုစစ်လို့ပါလို့ကိုစိတ်ကလေးကိုစစ်တော့အခုပြီးတာပေါ့စိတ်ကလေးဟာဘယ်လိုဖြစ်တယ်ငါစိတ်ကဘယ်လိုဖြစ်နေလဲအဖြစ်နဲ့အမြဲတမ်းကံတည်းကြီးကိုကတ်ထားလိုက်တော့ခန္ဓာကိုသုံးသပ်လိုက်တဲ့အချိန်ကစိတ်ကလေးတွေဖြစ်ပေါ်လာရည်ရည်ပေါက်ကနေပြီးအဖြစ်ကြီးတာဘုရားကတော့အတိတ်တလုံးအများဆုံးနဲ့တရားဆိုတာကတော့တခါတော့မှလည်းလောကီလောကုတ်ကြီးကနှစ်ခါနဲ့ရှိတယ်လောကီပြောမှလည်းလောကုတ်ကြီးကသဘောပေါက်အဲဒီတော့တရားဆိုတာသူတရားမှန်တယ်ငါတရားမှန်တယ်ဒီလိုမဟုတ်ပါဘူးသဘောပေါက်သွားလို့အရေးကြီးပါလေဒါကြောင့်မလို့လောကီမှလည်းပေါ်လာပြီးနေကြတယ်အဲဘယ်လိုပေါ်လာနေကြလဲတဲ့ကြည့်ကျင်သွားတဲ့ပုံကိုရှိပါလေ။ထိုက်ကားနေတဲ့ဘွားတဲ့ပုံကိုရှိပါလေ။ဘုံမိတ်ကားနဲ့ဘွားတဲ့ပုံကိုရှိပါလေ။ဗန္တကားနဲ့ဘွားတဲ့ပုံကိုရှိပါလေ။လွန်လီနဲ့ဘွားတဲ့ပုံကိုရှိပါလေ။ကားကြီးအကြီးဆုံးနဲ့ဘွားတဲ့ပုံကိုရှိပါလေ။ကားတော့မပေါ်တော့။အကြီးဆုံးနဲ့အဲ့ဒီကားကြီးနဲ့ဘွားတာအများကြီးရှိပါလေ။ကျုပ်တို့တော့မှာတော့တရားဓမ္မကဂုံကြောင်နဲ့ဘွားတယ်ဗျ။တမင်းနဲ့လည်းဘွားတယ်ဗျ။ကျွဲနေတယ်ပေါ့လေဗျ။လောကီမှာ꽈နေကြတဲ့ပုံပုံတွေကအညွန့်ညွန့်ဘုံဘုံ꽈ကြမှာလေလို့။အဲ။မြင့်ကြီးငါးဘွယ်မြင့်နေငါရ။မြင့်ကြီးငါးဘွယ်တွေကရေဟာသမုတ်တရားတဲ့ဆင်းရင်သူကလျှင်မြန်ပါလေ။မြင့်နေငါးရာကရေကဘယ်ကိုဆင်းရမလဲ။မြင့်ကြီးငါးဘွယ်တွေကိုဆင်းရပါလေ။ 你金阿鬼呢要给他们唱那呀你金阿鬼干你知道他们给他变成新疆话的大家不如这样说大家都都这样慢点那这样慢点你也不能留吧不反正来的阿公这样子的这样子说了阿公两个牛筋嘛光哪里的可以光你的不鼓励啊阿公今天阿公你的不鼓励那可以光你啊宝贝光这些不鼓励哎呦可以啊光你的不鼓啊谁在光的不鼓励的谁没在光的不鼓励的也常年光的不鼓励的这每年抓的不过去的，明年呢抓的不过去的，再干呢抓的不过去的。今年、明年也再干也期间也，毛多干也也差也别毛也，底下的别抓那个，别那个，哎呀要么了，我们先在哪里啊？哪个中啊？然后每个拉中连连干的，比如连连的，周围我抓抓一说到，在哪一九九年那边，周围没有。你这个要花把账的你家这两年的你家那年哎呦要到了要搞来的你那花来的就会要你那么年花的就会要干年花的就会要也差年花的就会要你家那年年的不见花了就能够哎呦老弟老公给俺的看那这个那个老弟叫妈妈的什么老公给俺的别的妈的哎呦他一样的话你知道吗大家我回家来放下来别都放下来。啊公公给阿姨吧别。啊公公给阿姨吧回家来阿弟的他这样放下别都放下来阿弟的。阿弟说了别都给阿姨吧都回家来大家小宝阿姨小宝妹阿弟。阿弟就放下来回家来别都放下来。你呢宝妈的阿弟的你。家的阿宝妈的阿弟的家。男的阿宝妈的阿弟的男。再来一ရပါပေါ်မှာလည်းအသီးလေးနဲ့စားဖြီးလိုက်တဲ့အသွေးလေးနဲ့အသီးလေးနဲ့ဖြီးဖြီးလိုက်တဲ့စိတ်ကလေးနဲ့အသီးလေးနဲ့ဖြီးယူလာတဲ့အသီးလေးနဲ့ယူပောက်ထားတဲ့အသီးလေးနဲ့ပောက်လှမ်းလာတဲ့အသီးလေးနဲ့လှမ်းထိုင်လာတဲ့အသီးလေးနဲ့ထိုင်အိပ်လိုက်တာလေးနဲ့အသီးလေးနဲ့အိပ်အကုန်အသီးကြီးဘရဟောတယ်အဲ့တော့သာလို့ဆိုတော့ရှင်းပြက်ဘွားဘောကောင်လျောင်းဘောကောင်အိပ်ဘောကောင်အတိအကျပဲဆိုတော့ဟောအတိအကျဘုရားဟောတာတော့ဘာသိကြမလဲအတိဘုရားကလိုက်တယ်ဒါတရားတော်မှာများဥစဉ်ကစိတ်စစ်ထားတော့စိတ်ကလေးတွေကလာကြစိတ်ဟောတာဥစဉ်ကအဲဒီတော့စိတ်စစ်ထားတော့စိတ်ကလေးတွေအကုန်ပြီးပြီးတော့အဲဒီတော့တရားတော်မှာများလည်းတော့ဘုသဘောပေါက်သွားအောင်အဲဒီတော့ဘုရားကတရား၆ပောက်ကအာရု၆ပောက်အကုန်လုံးအတိအကျပဲအဲဒီတော့တရားကရောတဲ့အကုန်လုံးတရားကြီးပဲတဲ့တရားချောက်ပေါက်အာရုံချောက်ပေါက်ဘယ်လိုဟောတာလဲခရကမြင်တာလည်းတရားကြားတာလည်းတရားနားတာလည်းတရားစားတာလည်းတရားထိတာလည်းတရားသိတာလည်းတရားထိုင်တာလည်းတရားနားတာလည်းတရားအိတ်လိုက်တာလည်းတရားယူတာလည်းတရားပောက်တာလည်းတရားအကုန်တရားကြီးအဲ့တော့တခါသဘာဝခွဲလိုက်ရတော့မြင်တာလည်းအရှင်ပရမကြားတာလည်းအတ္တပရမနားတာလည်းအနာပရမစားတာလည်းရတာပရမသိရတယ်အခုပရမသိရတယ်ဓမ္မပရမအခုပရမရှိတယ်အဲ့ဒီပရမသဘောပေါက်သွားပြီဆိုလို့ရှိရင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသူတရားမှန်တယ်ငါတရားမှန်တယ်ရင်းမလို့ပါဘာကြောင့်လဲအရေးကြီးဆုံးအချက်ကအယုမအမမအစမမိစ္ဆာဒိဋ္ဌိပြုတ်သွားလို့အရေးကြီးပါလေအဲ့တော့မိစ္ဆာဒိဋ္ဌိပြုတ်မှပါတယ်အပေတကားပြစ်ကြအနမောလို့ရှိရင်မိစ္ဆာဒိဋ္ဌိမှာမပြုတ်လို့ရှိရင်လူထယ်သိသိလူတယောက်ဖြစ်။ဘာကြောင့်လဲ။မိစ္ဆာဒိဋ္ဌိမှာမပြုတ်ဘူး။အဲ့ဒီတော့အရေးကြီးဆုံးအချက်ကအခင်းပေါ်မှာမိစ္ဆာဒိဋ္ဌိဖြစ်ဖို့။အပံပေါ်မှာမိစ္ဆာဒိဋ္ဌိဖြစ်ဖို့။အနတ်ပေါ်မှာမိစ္ဆာဒိဋ္ဌိဖြစ်ဖို့။ရပါဤရုပ်ပေါ်မှာမိစ္ဆာဒိဋ္ဌိဖြစ်ဖို့။အတွေ့ပေါ်မှာမိစ္ဆာဒိဋ္ဌိဖြစ်ဖို့။ဓမ္မပေါ်မှာမိစ္ဆာဒိဋ္ဌိဖြစ်ဖို့။အဲ့ဒီမိစ္ဆာဒိဋ္ဌိပြုတ်မှာအပေကားပြေးကြမယ်အပေကားပြိမာနိဗ္ဗာန်တရားဝေရမယ်အဲ့ဒီတော့တရားတော်မှာပြောလဲပဲအသိစိတ်ကိုဘုရားကဟောတာတော့ဒါကြောင့်မလို့တရားဆိုတာအမြင်ပေါ်မှာမြင်လာတဲ့သောတာပန်ဒီနိုင်ရဲ့ပြညာပြောမှာပရမတ်ပေါ့လေသောတာပန်ဆိုပြညာပြောတာနော်တရားတော်မှာများသဘောပေါက်အောင်လို့တချို့ကပြောနေပြောတာရှိတယ်ဘယ်လိုပြောနေပြောတာရှိတယ်ကိုရထားတဲ့ကိုသိကိုသိထားတဲ့စိတ်ကြီးပြောပါဗျာတရားကောင်ပါများတဲ့တချို့ကတော့ပြောနေပြောတာရှိတယ်ဒီလိုမပြောကောင်းဘူးလို့ဒီလိုဆိုတယ်ဖခင်ကပြောထားတယ် ဥပ္ပတ္တိကိုသိနေတာတရားဓမ္မကဘယ်လိုသိနေတော့ထုတ်လိုက်ကြည့်သိတဲ့တော့ဥပ္ပတ္တိအဲဥပ္ပတ္တိထောက်ပါတယ်ကမောဟာပါပြတာကလူတို့ကာမပဋ္ဌလွန်မြောက်သွားတဲ့ဒံတရားမေတ္တာပို့တရားမပြောအောင်ဘယ်လိုမပြောရတာတော့လဲတရားဓမ္မတွေကိုဂုံဒီပကဝနာကြီးလင်းငယ်ကြည့်ကြပြီးတော့မပြောနိုင်ဟောပြီးတဲ့ကြည့်ဖော်ဝိုက်ချင်းနဲ့တရားပြောအောင်ဖော်ဝိုက်ချင်းလင်းငယ်ကြည့်ကြပြီးတော့မပြောအောင်ဒါနဲ့မလင်းငယ်ရောဒီတလုံးတခါလာပြန်မလင်းငယ်ရောမလင်းငယ်တော့ပြောပေါ့လင်းပြီးတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒါသရုပ်တ္တိခါဘုံတဲ့ဘုရားကပြည့်ညံ့တာဒါလင်းပြောမှာဆိုလို့အဲ့ဒီတော့ဂမ္မတ်ဖို့တရားဖို့တဲ့ကာမတန်ကုသိုလ်ကာမပဌလွန်မြောက်သွားတဲ့ဇံတရားမေတ္တာဖို့တရားကိုမပြောရဘူးတဲ့လင်းကြီးတဲ့ပြပြီးတော့လင်းမပြောနဲ့လင်းမပြောနဲ့ဆိုလို့ရှိရင်မှန်လို့ရှိလို့ရှိရင်ပြောတော့ရောပါဖြစ်နေတယ်အလုံးဒီစိတ်ကြီးခေါ်လိုက်တော့လူတို့ဤကုသိုလ်ကာမပဌမြောက်တဲ့စိတ်ကြီးလွန်မြောက်သွားတဲ့စိတ်ကြီးဟောရင်ရောအပြစ်ရှိမလားတဲ့မှန်တာပြောတာလေတော့မပြောလေပြောလို့ရှိရင်တော့အဲ့ဒါမှဒုက္ခဖြစ်တယ်လေမပြောဘူးအဲ့ဒီတော့ဒကာဓမ္မများလည်းသဘောပေါက်ဖို့ကအခုကလောကကြီးမှာဖြစ်ပြနေတာလို့သဘာဝသဘောတရားကိုလက္ခဏာကိုပြောခြင်းလို့ဒကာဓမ္မများစိတ်တွေကိုပြောခြင်းလို့ဒါကြောင့်မတချို့ကတော့ဒီစိတ်တွေခေါ်လိုက်တဲ့အချိန်ကအာဇံတရားဟောမေတ္တရားဟောဘုရားဟောအာသရုပ်တ္တိခါမဟုတ်လို့ဒီလိုပြောနေပြောတာရှိပါလေဒါကြောင့်မလို့ဦးလေးကဒကာဓမ္မကြီးကလည်းအခုရှင်းလုံးဖြစ်တာဆိုလို့ပြန်အိုးကျင်းကသဘောဆုံးကကိုယ့်ဖို့ကိုလုံလာတာပါလို့ကိုယ့်ဖို့ကိုလုံလာတော့သာဝနာဤအချိန်ပေါက်နောက်ပြီးဆုံးသာဝနာအချိန်ကြောက်ပေါ်လို့ဒါလည်းအခုဝင်နေလာခြင်းကြောင့်မလို့ဥပဒေကတရားသဘောဆုံးကတရားဟောဖို့တရားပြဖို့ဒီလိုမရှိရပါဘူးစိတ်ကြီးကိုယ့်ဖို့ကိုလုံလာတာသူများဖို့မပါခဲ့ပါဘူးအဲ့ဒီတော့အခုသာဝနာကြီးကနောက်ပြီးဆုံးသာဝနာကြီးမှာဝင်လာတဲ့အချိန်ကကြောက်တော့ဒကာဓမ္မတွေကနေပြီးတော့အရှင်ဗျာတပည့်တော်တို့သို့သောကဩဝါဒဝိပဿနာဉာဏ်ဒီဝိပဿနာစိတ်ကြီးပြည့်အောင်ဆုံးဆုံးမဩဝါဒပေးပါဗျာဆိုပြီးတော့ဩပင့်ဆောင်လို့လာပြီးတော့ဒကာဒကမများအဋ္ဌဉာဏ်ဒီကဘာလာတတ်ပြည့်တဲ့ကစိတ်ရိုက်စိတ်ယုံပါဖြစ်လာတဲ့စိတ်တွေဟာပြည့်ဆုံးဆုံးမဩဝါဒပေးပါဗျာဒီလိုဆိုလို့အဲဘယ်နည်းကြီးဒီတရားလိုက်ဟောတယ်တော်လေးကအဲဒဝဲကပြန်လာတော့ဒဝဲမျိုးကပြန်လာရင်အဲကြောက်မှဘယ်လောက်နားရလဲလင်းသားရဲ့တနာရပြီးတော့အင်းမမျိုးကြီးကိုသွားဟောရအင်းမမျိုးကြီးကနေပြီးတော့အခုရန်ကုန်မျိုးကြီးမောကောင်းအဲအခုဟောရအခုမောကောင်းကနေပြီးတော့အခုအဲငားရဲ့ပဲနာပြီးတော့မြောက်ဥက္ကလာပါဟောသုံးရဲ့ဟောရအောင်မယ်ဘာကြောင့်လဲလဲဥပဇင်းအကြောင်းကူမှာအဲခြေကြီးနေလေရှိပါလေဝါရော50ဝါရော40ကျော်လေးဝါရော30ကျော်လေးအဲပြိတ္တခ၆ချားတဲ့ပုဂ္ဂိုလ်ကြီးတွေရှိပါလေအဲဥပဇင်းကလည်းပရိယမကြုံကြည်တော့ဒီပြာတော်ကြီးတွေကနေပြီးတော့ဟေးဥက္ကထအဲသာလို့ကဒီလိုဆိုတယ်အဲမေခန္ဓာကဘယ်လိုမြင်ရလဲဆိုတော့မှားလားပါဗျာတတိယတော့ခန္ဓာကနေပြီးတော့စိတ်ကြီးဖြစ်ပုံလေးဟာအတိတ်စိတ်နဲ့ပြစ္ဆုတ်ပန်စိတ်ရဲ့အနာဂတ်စိတ်ကအမြင်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အသံပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အနပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်ယပါဤရုပ်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အတွေ့ရုပ်ပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အဲဓမ္မပေါ်မှာလည်းအတိတ်တိပြစ္ဆုတ်ပန်းစိတ်အနာဂတ်စိတ်တတိယောအတိတ်စိတ်ရင်မရှိပါဗျာပြစ္ဆုတ်ပန်းစိတ်လည်းလွတ်နေပါပြီခင်ဗျာအနာဂတ်စိတ်လည်းလွတ်နေပါပြီခင်ဗျာအဲ့ဒီလိုတက္ကသောပေါကအာယုံ၆ပါးကပြင်အခင်းရဲ့အပန်းရဲ့အနရဲ့ရပါရဲ့အတွေ့ရဲ့ဓမ္မရဲ့အဲ့ဒီတက္ကသောပေါကအာယုံ၆ပါးအတိတ်လည်းမရှိတော့ပါခင်ဗျာအနာဂတ်လည်းမရှိတော့ပါဗျာပြစ္ဆုတ်ပန်းလည်းမရှိတော့ပါဗျာအတိတ်အနာဂတ်ပြစ္ဆုတ်ပန်းကာလသုံးပါးလုံးမြောက်တဲ့ဝိမုတ်ကြီးဖြစ်နေပါပြီဗျာဒီလိုပြောရလေဗျာလူကိုကိုရတာလည်းတရားကိုပြောတာမှန်လာပြောတဲ့ဥစ္စာပဲသရုပ်တ္တိခါဘုံပြရှိသေးလားဆရာတော်ကြီးတွေကမေးလို့ပြောရဆိုရပါလေဥပဇာဒါကြောင့်မလို့ရှင်းရကရှင်းရဆိုတယ်နောက်ကပရမသစ္စာလိုက်ဘာကြောင့်လဲဥပဇာဘာကြောင့်လဲရှင်းရကရှင်းရဆိုတယ်နောက်ကပရမသစ္စာလိုက်တော့ဥပဇင်းကိုပေါ်ပြီးနေအမြင်မှာပါရပါရှင်းရေးဆိုတာရှိပါလေသံဃာတော်အရှင်ဗျာကြီးဖြည့်ကြည့်ဝါကြည့်တယ်မှာသံဃာတော်ထောင်ဆိုတာကရှင်းကပြည့်ညက်ွက်ထားပါလေလို့ပါရပါရှင်းရေးဟောသံဃာပါရှင်းရေးဆိုတဲ့ဥစ္စာကြီးသင်္ကူးရုပ်ပြီးတော့သံဃာရားတစ်ထောင်ောက်ရှိတယ်ဥပဇင်းတော့မရောက်ပါဘူးဥပဇင်းကိုလည်းနေဥပဇင်းကိုနာကိုလာပြီးတော့စိုက်ကျိုးယုံကြီးကိုတကာတဲ့ကိုမတ်လက်ပြီးအကြည့်ကျဲထိုးပြီးတော့အတော်ရမင်းများကနေပြီးတော့သံဃာပါရှင်းရေးဆိုပြီးတော့ဟောအခုကဥပဇင်းက ကျင့်တာပြင်းရကထွက်သွားပါပြီအခုကနောက်ကနေပြီးတော့ဥစ္စာကနေပရမတ်ကျင့်ရတော့ဘာလဲအသိကျင့်တာပြောတာကမ္ဘာလာသတ်ကြီးရဲ့ကစိတ်ရိုက်စိတ်ယုံမာကြီးဖြစ်ပြနေတဲ့စိတ်ကြီးဟာကိုအဲ့ဒါသဘာဝစိတ်ဖြစ်ပါအောင်တရားပြတရားဟောတရားပြတဲ့ပုံပါဘာလဲတဲ့ကမ္ဘာလာသတ်ကြီးရဲ့ကစိတ်ရိုက်စိတ်ယုံမာကြီးဟာဖြစ်တရားပြတဲ့ဌာနတွေဟာဘာလဲတဲ့စိတ်တ္တဟေးရောမြတ်ကမ္ဘာလာသတ်ကြီးရဲ့ကဘယ်စိတ်ကြီးကိုဖုံးမပြီးနေတယ်တဲ့လောဘတိဒေါသတိမောဟတိအဲ့ဒီစိတ်ကြီးထုံးပါပြီးတော့ဒီစိတ်ရဲ့အဲဒီစိတ်မဖြစ်အောင်လောဘတိမဖြစ်အောင်ဒေါသတိမဖြစ်အောင်မောဟတိမဖြစ်အောင်မာမာနစိတ်ကြီးမဖြစ်အောင်အဲ့ဒီစိတ်ကြီးကတရားဌာနတွေမှာဒီစိတ်ကြီးကိုထုံးမနေတဲ့စိတ်အဲ့ဒါကြောင့်မလို့စိတ်တစားဖေးယုံစိတ်တစားဖေးယုံတနည်းနဲ့ဥစဉ်လို့ပုံပါလဲအဲတန်ခါတော့အရှင်များများ30ကျော်ဒီဒီဝါကြီးဒီလာကျင်နေယောဂီပုဂ္ဂိုလ်တွေကစိတ်တစားဖေးယုံပြီလို့စိတ်တွေဟောအတိတ်ကာလတုန်းကပြုဖြစ်လာတဲ့စိတ်တွေဟာကမ္ဘာလာသားမြေတက်ကစိတ်တွေဖြစ်လာတဲ့စိတ်တွေဟာလောဘစိတ်ကေဒေါသစိတ်ကေမောဟစိတ်ကေမာနစိတ်ကေအဲ့ဒီစိတ်တွေကိုပြုဖြစ်ပြီးတော့စိတ်တွေပြင်းနေပါလေလို့ဘာကြောင့်လဲကမ္ဘာလာသားမြေတက်ကဒီစိတ်ဖြစ်နေတာကိုဒါကြောင့်မဖရရလည်းအတိတ်ဟောပါလေလို့အတိတ်ကိုဒါကြောင့်မို့တရားတော်မှာပြအဲအတိတ်ပဲဟောပါမယ်ဥပဒေခန္ဓာကိုတွေ့ထားတဲ့စိတ်တွေဖြစ်ပုံတွေဟာကိုသိစိတ်ကလေးတွေဟာပြဘယ်လိုစိတ်ကလေးတွေဖြစ်ပုံလဲအဲ့တော့ဘုရားကဟောတာကစိတ်ပဲဟောပါတယ်အဲ့တော့စိတ်ပဲတရားဓမ္မများဟောပစ်တာအဲ့တော့ဒီကနေ့ညကတော့လောကီလောကုတ်ကြီးနှစ်ဌာနရှိတယ်ဒီကနေ့ကလောကုတ်ကြီးကဇာပွင့်ကြီးပေါ့ဗျာလောကုတ်ကြီးကဇာပွင့်ကြီးဒီကနေ့တော့ပြညာလို့ပြောတာနော်လောကုတ်လောကီကြိုက်တဲ့ပုဂ္ဂိုလ်ကလောကီဇာပွင့်သွားလောကုတ်ကြီးကဇာပွင့်ကြိုက်တဲ့ပုဂ္ဂိုလ်ကလောကုတ်ကြီးကဇာပွင့်လားအဲ့တော့လောကီလောကုတ်ကြီးကနှစ်ဌာနရှိတယ်အခုလည်းပဲရှင်မင်းကြီးမောင်းလို့စိန်အောင်မင်းလို့ဘိုင်စကုတ်လို့ကြတာဒါနဲ့လောကီဇာပွင့်ပေါ့ပြောပေါ်ရှင်မွေးကြီးတခါတည်းကိုတတိကြီးရတယ်အခုလည်းပဲအဲတရားဌာနတရားပွဲကြီးပါပဲတရားပွဲကြီးကပါလေလောကုတ်ကြီးဇာပွဲကြီးဟုတ်ပြအဲလောကုတ်ကြီးဇာပွဲပါပဲဒါဒီနေ့ပုံမှာအစပဲအဲ့တော့လောကုတ်ကြီးဇာပွဲကြီးဒီနေ့အစလေးဖြစ်ပါလေလို့အဲမျက်ခြင်းကတညသပွဲခါတညတနေ့ငွေကြီးနေကင်းတနေ့ငွေကြီးညဟောလေးဌာနလေးကြီးကိုပါငားတယ်ဗျဥဒင်းကိုဒီသာနာမှာအကျင့်ပြရတဲ့သူကလောကအနံ့ကြီးတဲ့ပုဂ္ဂိုလ်ဗျဘာကြောင့်လဲတဲ့ဥပဒေကတနည်းငွေလေးပဲတော့မပြီးဘူး။ကျောင်းမှာအလို့တေကြီးဝါကြီးတွေတရားကပြနေရတာကိုပြနေတော့ဟောအခုဥပမာကတကယ်ပိတ်ချာဘယ်လိုပိတ်ချာလဲဆိုတော့စနေအဲတောက်ကြစနေတနည်းငွေပါဆိုတော့လုပ်ရတာခါးနေကြော်ရရ။ဟောတနည်းငွေနဲ့ညှိခဲ့မှတရားဝတ်တော့ဟောလေးကြီးဖြစ်တယ်ဗျ။အဲဒီတော့ဥဒင်းတရားသပိသဖြစ်တော့အခုတရားသပိသဖြစ်တော့ဥပဒေကဒီမှာရောမှာဆိုတော့အခုပြန်ပြီးတော့ဒီမှာလေးကြီးခံရ။အဲဒါတရားဓမ္မညရဲ့ဥဒင်းကဒါနာရောင်ကစိတ်ကလေးတွေကိုအခုကပြောမှတော့မယ်လို့ဟောမှတော့မယ်လို့အကျင့်ငယ်ကနေပြီးတော့ဒါကြောင့်မလို့တရားဆိုတဲ့ဥစ္စာကဘုရားမှန်လည်းငါတရားမှန်လည်းမဟုတ်ဒီလိုမဟုတ်ပါဘူးခုနကဟောခေါ်တယ်မြေကျင်းလားဆိုရင်ငါရာသီစင်းတဲ့ကြာသမုတ်တရားရောက်ကြပါပဲလို့သဘာဝကြပါဖို့အရေးကြီးပါတယ်လို့အဲတချို့တော့ပြည့်ပြည့်ရင်းတယ်ပရမသဘောမပေါက်ဘူးအဲဒါပရမသဘောပေါက်သွားပြီဆိုရင်ရင်းဖို့ဘလို့ပေါ်တာပါပြည့်ပြည့်လို့ပြောတာနော်ကောတာရတော်တာရညီညေဖို့လိုသေးတာမလိုပါဘူးအဲ့တော့သရဂံသရဂံညီညေဖို့လိုသေးတာမလိုပါဘူးအနာကအနာရံကာမတိတိသာပေသပေသတဲ့ပုဂ္ဂိုလ်ချင်းပုဂ္ဂိုလ်ချင်းညေဖို့လိုသေးတာမလိုပါဘူးသရဂံ၆ပါးကအာယု၆ပါးမျက်ကြီးကမျက်ကြီးတကနာတကနှာခေါင်းတကဗဇာတကကိုယ်တကမနောတကတကား၆ပါးကအာယု၆ပါးယုံကြည်ခြင်းကြည့်လေပါအာဘဝကုန်ခန်းနေတဲ့ပုဂ္ဂိုလ်ချင်းညေဖို့လိုပါလေလားညေတာကတော့ပါလေတဲ့မြင်တဲ့ပုံပေါ်တယ်မသိလို့ညင်းတာပါဗျာစိတ်ရင်မညင်းပါဘူးဘာကြောင့်လဲတဲ့ဟောတာပါညင်းတော့တာပါညင်းမို့မလို့ဘာကြောင့်လဲတဲ့သူလည်းပဲအယူမအမှမပြုတ်တာကိုလည်းပဲအယူမအမှမတိတ်မဲ့တာတိတ်ကြီးပြုတ်ခေါ်ရတဲ့ကာမဟိတ္တာခေါင်းပါဒီလည်းကာမဟိတ္တာခေါင်းပါဘယ်လိုမြင်လို့ဘယ်လိုပြီးလို့ခေါင်းပါဘယ်လိုမြင်လို့မိစ္ဆာတိတ်ကြီးပြုတ်ဟောအမြင်ရည်အသိဉာဏ်နဲ့ပြတ်သိအဲ့တော့ဝိပဿနာယောဂီပုံပေါ်ဒီစိတ်ကြီးကိုဘုရားဟောပါလေဒါကြောင့်မို့အမြင်ပေါ်မှာလဲသောတာပန်ဖြစ်နိုင်ရဲ့အတိတ်ရှိဘုရားကအတိတ်ကြီးဟောတာအဲအခြင်းပေါ်မှာလဲစိတ်တခဏလေးနဲ့သောတာပန်ဤပေါ်နိုင်ရဲ့အတ္တပေါ်မှာလဲစိတ်တခဏလေးနဲ့သောတာပန်ဤနိုင်ရဲ့အနတ်ပေါ်မှာလဲစိတ်တခဏလေးနဲ့အနတ်ပေါ်မှာကသောတာပန်ဤနိုင်ရဲ့ယတာဤရုပ်ပေါ်မှာလဲအတိတ်ရှိလို့ရှိရင်ယတာဤရုပ်ပေါ်မှာလဲသောတာပန်ဤနိုင်ရဲ့အတွေ့ရုပ်ပေါ်မှာလဲစိတ်တခဏလေးနဲ့အတွေ့ရုပ်ပေါ်မှာသောတာပန်ဤနိုင်ရဲ့ဓမ္မရုပ်ပေါ်မှာလဲအတိရှိထားပဲဆိုလို့ရှိရင်အတိမှန်လို့ရှိရင်ပြတ်တာပါတင်နေရင်အတိကလည်းနှစ်မျိုးရှိပြန်တယ်ဗျလောကီအတိရဲ့လောကုတ်ကအတိကအတိနှစ်မျိုးဥပါဒံအတိရ ဥပါဒါန်လွတ်တဲ့အတိယခန္ဓာ၅ပါးဖြစ်နေတဲ့အတိယခန္ဓာ၅ပါးလွတ်နေတဲ့အတိယအဲ့ဒီဘုရားခန္ဓာ၅ပါးပဲဟောတယ်ခန္ဓာ၅ပါးဖြစ်နေတဲ့အတိခန္ဓာ၅ပါးဥပါဒါန်ဖြစ်နေတဲ့အတိခန္ဓာ၅ပါးပေါ်မှာဥပါဒါန်ဖြစ်နေတဲ့ခန္ဓာ၅ပါးဖြစ်နေတဲ့ဥပါဒါန်ဖြစ်နေတဲ့စိတ်ကခန္ဓာ၅ပါးပေါ်မှာဖြစ်နေတဲ့စိတ်ကခန္ဓာ၅ပါးခန္ဓာ၅ပါးကိုလွတ်နေတဲ့စိတ်ကစိတ်ဘုရားဟောတာကိုအဲ့ဒါဒါကတော့မှာကြအခုကယောဂီတွေနည်းနည်းနဲ့ရည်ညံ့လာတော့အသေးစိတ်ပြီးတော့ဟောရတော့မှာဟုတ်ကြအဲ့တော့ဘုရားကတော့ဦးညာအကျံသာတက်သဘောကြီးဟောတယ်ဒီတစ်ခါကျတော့ပုံကိုယ်တွေပုံကိုယ်တွေရဲ့သိတော့ပါပြီဆိုပြီးတော့၆လက်၆ပါရမယ်ဒီလို၆လက်၆ပါရတော့အဲ့ဒီတော့ဘုရားကခန္ဓာ၅ပါးဟောတာတော့ခန္ဓာ၅ပါးအသေးစိတ်ပြီးတော့ခန္ဓာ၅ပါးဥပါဒါဖြစ်ပေါ့ခန္ဓာ၅ပါးမှာပရိစ္ဆာသမုပ္ပါညံ့နေပေါ့ခန္ဓာ၅ပါးအတိတ်အနာဂတ်ဖြစ်တော့ပါလွတ်နေပေါ့အဲ့တော့ကာလသုံးပါးလွတ်မြောက်သွားပေါ့အဲ့ဒီစိတ်တွေကိုသိသိချာချာစိတ်ကလေးတွေကိုပြောပြပါမယ်လို့ကောခန္ဓာကိုကြာလာလို့ပြတာဟောကိုခန္ဓာကိုကြာမှဖြစ်ပါဘူးစိတ်တွေအဲ့တော့အတိတ်ကြာကြာတော့လည်းနည်းနည်းနည်းကြည့်ပါလေအတိတ်ကငါတို့ဟာဖြင့်အတိတ်မှာတချို့ရှိတယ်ဘာကြောင့်လဲအပြောင်းပရမအလုပ်ပြင်းညာအပြောင်းပြင်းညာအလုပ်ပရမဟောတရားကကြည့်ကြစိတ်တွေဝဲနေလို့နော်အဲ့တော့ဒကာဒကာမများလဲအဲပြင်းတော့ပြင်းညာအထုတ်နေရပါရဲ့တချို့မေးလိုက်လို့ရှိလို့ကျင်ပြက်ဘလောက်ကြာလဲကျင်တာအနည်းနဲ့ဆယ်ရှိပါပြီ15နှစ်ရှိပါပြီမိတ်ကြီးလဲလို့ကျင်မမိတ်ကြီးမိတ်သာတိတိတာလာနေပြီးကြည့်တယ်မပြောဘူးအဲထိုင်ရတော့ထိုင်ရပါတယ်ပြင်မကြီးချွတ်တယ်ကိုတဲ့ရောဒိဋ္ဌိလည်းမပြောအပယ်လည်းမလုပ်ဘာကြောင့်လဲမိတ်သာတိတိမပြောဘူးအဲဒါကြောင့်မလို့အပြောပြင်းညာအလုပ္ပရမအပြောပရမအလုပ္ပညာအဲဒါအပြောပြင်းညာအလုပ္ပရမသဘောကလည်းနောက်စိတ်ကြီးခွဲအပြောကပရမအလုပ္ပညာအပြောပရမအလုပ္ပညာဒီကတော့နေပါမယ်တော့ရအောင်ဒိဋ္ဌိတယ်လို့ပြောအပြောပြင်းညာအလုပ္ပရမအဲ့ဒါကပါလေဒိဋ္ဌိပြောမယ်အဲသဘောပေါက်အဲ့ရောအပြောပြင်းညာအလုပ္ပရမအပြောပရမအလုပ္ပပြင်းညာကဘယ်ဟာလဲအပြောကတော့ပရမပဲပရမပြောရတာအလုပ္ပကြောင့်ပြင်းညာဘယ်လိုပြင်းရလဲတဲ့ဒိဋ္ဌိမပြုတ်တာပြောတာနော်အဲ့တော့အပြောကတော့ပရမတ်တော်သဘောကိုဘယ်လိုပြောလိုက်တယ်လဲဝါရောယုတ်မြင်တာအသိယုတ်ကြားတာအသံယုတ်နာနာအနာယုတ်သားလိုက်တာရတာယုတ်ခီးလိုက်တာအတွေ့ယုတ်ပြီးလိုက်တာဓမ္မယုတ်အဲ့ဒါပါလေအပြောပရမတ်အပြောပရမတ်မမမူလာမမလေးအဲ့တော့အပြောပရမတ်ကရှုလိုက်တဲ့စိတ်သာကြတော့ယုံနာရှုလားမရှုဘူးဘယ်လိုရှုလိုက်လဲအပြောပရမတ်အလုတ်ပြင်းရကဘယ်လိုရှုလဲရှုဖို့မင်းတော့အဲ့တော့အပြောတော့ပရမတ်ပဲအလုတ်ကတော့ပြင်းရကြီးရဲ့ဘာရောက်ပြင်းရကြီးဖြစ်လဲအပြောပြင်းရအလုတ်ပရမတ်အပြောပြင်းရကဘာလဲတဲ့ဝေဒနာရှုတာပေါ့ဝေဒနာရှုလိုက်တော့အလုတ်ကြတော့ဗာလဲပရမတ်ရှုပရမတ်အယုံရှုဒါကြောင့်မို့ဘုရားကဟောတာခန္ဓာ၅ပါးဟာမာရှုမလဲခန္ဓာ၅ပါးလို့ဘုရားဟောရုပ်ကဲခန္ဓာဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရတဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာနာခန္ဓာ၄ပါးရုပ်တရားခန္ဓာ၅ပါးဘယ်ခန္ဓာတွေကိုရှုလဲရုပ်ပဲခန္ဓာကိုရှုတာဝေဒနာခန္ဓာကိုရှုတာသင်္ခါရခန္ဓာကိုရှုတာသင်္ခါရခန္ဓာကိုရှုတာဝိညာဏံရှုတာနာခန္ဓာလေးပါးပဲခန္ဓာကိုရှုရုပ်ပဲခန္ဓာရှုရှုဝေဒနာရှုခန္ဓာငါးပါးသဘောကိုရှုလိုက်ရည်ပြည့်ပရမတ်ပေါ့နာခန္ဓာလေးပါးသဘောမှာမရှုလို့ရှိရင်ဒီနေ့ဒီရှုနေလို့ကတော့မရပါဘူးဒါကြောင့်မလို့အပြောပရမတ်အလုပ်ပြင်းရအပြောပရမတ်ကတော့ပြောတာကတော့ပရမတ်ပဲအလုံးကြတော့ပြည့်ရည်ဖြစ်တယ်ဘယ်လိုရှုနေလဲအပြောပရမတ်အလုံးပြည့်ရကရှုလိုက်တဲ့ခြင်းကဝေဒနာတစ်ခုပေါ်လာနောက်ကြတော့မှစိတ်ကြီးကပြန်ကွဲအမှန်တရားအမှန်တရားစိတ်ကြီးမထာလာအဲ့တော့ရှုလိုက်တဲ့ခြင်းကမှတို့ဘုရားကဟောတာပမထကတော့၄၀ရှိပမထ၄၀ရှိတော့ပေါက်တော့တစ်ခုပါပဲ အမှားကြိုက်လာလောက်ကြတာပဲအဲ့လိုဘယ်ကတချို့ကတော့နေနေယူတယ်တချို့ကတော့နာတိယူတယ်တချို့ကတော့ဘိုက်ယူတယ်တချို့ကတော့ခြေထောက်ကိုယူတယ်သမထကလည်းယူလိုက်တာအဲနောက်ကျတော့စိတ်ကလေးပျောက်သွားလို့အေးကြီးမပြောင်းလို့ရှိရင်တော့မရသမထအေးပဲဘာကြောင့်လဲပြင်းတယ်အဲ့ဒီတော့အပြောပရမအလုပ်ပြင်းရကပြောတော့ပရမပဲရှုလိုက်တဲ့အချိန်ခါကျတော့ဇတိလေးပါလက္ခဏာသဘာဝပေါ်လာတဲ့အချိန်ခါကျတော့ပြောရှုလိုက်တယ်အပြောကတော့ပရမကိုပြောရှုကဇတိလေးပါပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုရှုလဲပထဝီအာဟောတေသောဝါရောဇတိလေးပါရှိဒီဇတိလေးပါကလည်းပဲဖောက်ပြန်တဲ့ရုပ်ဝေဒနာကြီးဘုရားဟောနောက်ဝေဒနာကြီးလေအဲ့တော့ဓာတိလေးပါဤဖောက်ပြန်မြင်ရုပ်ဝေဒနာကြီးကိုဘုရားကအေးစီချာချာအထင်ရှားကြီးဟောပါလေပါနဲ့အပြောကြတော့ပရမတ်ကိုပြောတယ်ချုပ်တာကြတော့ဘယ်လိုချုပ်လိုက်လဲဓာတိလေးပါပေါ်လာတော့တင်းနာကြီးပေါ်တော့တင်းနာကြီးကိုသိတင်းနာကြီးကိုချုပ်အဲ့ဒါပါလေပြောတော့ပရမတ်ကတော့ပြောရတယ်ချုပ်တာကတော့ပြည့်နေပြီချုပ်ဘာကြောင့်လဲအပြောပရမတ်အလိုပြည့်နေရှုတယ်ဆိုတော့ဗာလေတင်နာပေါ်တော့တင်းတယ်လို့ရှုတယ်တောင်းနာပေါ်တော့တောင်းတယ်လို့သိတယ်တောင်းတယ်လို့ရှုတယ်ထုံနာပေါ်တော့ထုံတယ်လို့သိတယ်ထုံတယ်လို့ရှုတယ်ကျင်နာပေါ်တော့ကျင်တယ်လို့သိတယ်ကျင်တယ်လို့ရှုတယ်အောင့်လာတာပေါ်တော့အောင့်တယ်လို့သိတယ်အောင့်တယ်လို့ရှုတယ်ကြိုက်လာတာပေါ်တော့ကြိုက်တယ်လို့သိတယ်ကြိုက်တယ်လို့ရှုတယ်ကြက်တာပေါ်တော့ကြက်တယ်လို့သိတယ်ကြက်တယ်လို့ရှုတယ်ชุยดิอยู่จะลาราปอรอชุยดิอยู่จะลาราโลตีเดชุยดิอยู่จะลาราโลอยู่เเละไอ้เนาะถ่าราถ่าไหลตอถ่าราปอรอถ่าเเละโลตีเเละล้านนาปอรอล้านเเละโลตีเเละล้านดาจีโกอยู่เเละพะยะก็รอลุ่นนาโมอยู่อะเเละอเจ้าเนอโจเเละพะยะก็ดีโลพอละอะพุรออะเปียวปรมะอะลุจีเนี่ยขึ้นเนโลดาจังโมตะการะกะมะดิสิทธิ์ดิโลตีโบဒါကအပြောပရမအလုပညာကျုပ်ပုံလေဒါကြောင့်မလို့ဒီအပြောပရမအလုပညာကတော့တင်းနာပေါ်တင်းနေလို့ရှုလိုက်ပြီဆိုလို့ရှိရင်တင်းနေအားကြီးဥပါဒါခန္ဓာ၅ပါးဖြစ်ပုံလေဘာကြောင့်လဲသူကမာလာသံပြည့်တယ်ကလည်းတင်းနာလည်းသိခဲ့တယ်တောင်းနာလည်းသိခဲ့တယ်ထုံနာလည်းသိခဲ့တယ်အောက်နာလည်းသိခဲ့တယ်ကြက်ထားလည်းသိခဲ့တယ်ချွေးရင်ယူကြလာတာလည်းသိခဲ့တယ်ပူလာလည်းသိခဲ့တယ်အေးလာလည်းသိခဲ့တယ်လှုပ်တာလည်းသိခဲ့တယ်မောတာလည်းသိခဲ့တယ်ရားတာလည်းသိခဲ့တယ်ဒါကြီးအတိတ်ကလာတယ်သိတယ်အတိတ်ကလာတယ်ကသိခဲ့တယ်အခုလည်းပြစ်စုံပန်ဒါလည်းပြန်သိတယ်အဲ့လိုအတိတ်ကလာလည်းသိနေတောင်းနေထုံနေကျင်းနေအောင်နေပူတယ်အေးတယ်လှုပ်တယ်ရောတယ်အတိတ်ကလည်းသိခဲ့တယ်အခုလည်းပြစ်စုံပန်ယုံနာကိုဘုရားကရှုပါမယ်ဆိုတော့အခုယုံနာမရှုဘဲနဲ့ကျင်းတယ်လို့ရှုတယ်တောင်းတယ်လို့ရှုတယ်ဘာသူသိနေအတိတ်ကရှုလေးပဲအတိတ်ကသိလေးပဲဘယ်မှာလှုပ်လဲမလို့ပါဒါကြောင့်လေအတိတ်ကလည်းပူတယ်အေးတယ်လှုပ်တယ်ရွတယ်ကြိုက်တယ်ဖွာတယ်မြင်တယ်ဒီလိုအတိတ်ကလည်းမြင်ခဲ့တယ်ဘာကြောင့်လဲငါမြင်တယ်ငါကြည့်တယ်ငါကြားတာကငါနားတာကငါစားတာကငါကြည့်တာကငါသိတာကငါဖွာတာကတဏှာကဆွဲလာခဲ့ဆွဲလာတဲ့အဆွဲအဲ့ဒီတော့အဆွဲတွေဟာဒီဆွဲတွေကအတိတ်ကလည်းဆွဲလာခဲ့အခုပြစ်စုံပါတရားထိုင်လိုက်တဲ့အချိန်ကကြာကြတော့လေဒီလိုပဲပြန်ပြီးအတိတ်စိတ်ပဲပြန်ပြီးသိမယ်ဆိုလို့ရှိရင်ဘာသူကြီးလဲတရားမထိုင်တာကောင်းလေးအပြင်မှာပန်ပြီးတော့ပရိစ္ဆေသမုပ္ပါဖြစ်နေပြန်ပြီဥပါဒါန်ဤခန္ဓာ၅ပါးဖြစ်ကုန်ပြန်ပြီဘာကြောင့်လဲတဲ့တင်းတဲ့အပေါ်မှာတင်းတယ်လို့သိလိုက်ရင်ဥပါဒါခန္ဓာ၅ပါးဖြစ်ကုန်ပြီအဲယာကစိတ်ကဲဒေါသစိတ်ကဲမောဟစိတ်ကဲအဲ့ဒီယာကခန္ဓာ၅ပါးဖြစ်တယ်ဒေါသခန္ဓာ၅ပါးဖြစ်တယ်မောဟဤခန္ဓာ၅ပါးဖြစ်ကုန်ပြီဒီစိတ်ဒီစိတ်ကဏ္ဍလေးတဲ့ညာလိုက်တဲ့စိတ်တွေဟာမကြီးပြတ်နိုင်ဘူးမသိတဲ့ခဏလေးနဲ့ရုပ်ရှင်ကတော့နံကလေးသမိုင်းကိုဘုရားကဟောတာဒီစိတ်ကြီးဟာစိတ်ကြီးကိုသိနေကြတဲ့ဘဘောပေါက်အောင်ကြည့်လိုက်လို့ရှိလို့ရှိရင်ပြအဲ့ဒါကြောက်ပြန်ကောင်းပါလေ။ဘာကြောင့်လဲ။ခန္ဓာ၅ပါးဖြစ်ပေါ်ဒီပေါ်မှာအပြောပရမအလုအပြောပရမအလုစိတ်ညရှုပုံလေးဟာဖြင့်ဦးဇင်းကဘာကြောင့်လဲတဲ့စိတ်တ္တသိရုံကြီးကိုစိတ်ကြီးပြင်ပေးတာပါဗျာ။ဒိဋ္ဌိပြုတ်အောင်လို့အဲ့ဒီတော့ဒကာကမဗျာလည်းအတိတ်ကာလတုန်းကရှုလာတဲ့သိလာတဲ့အတိတ်တွေဟာဘယ်လိုသိလာသလဲ။ဒကာဒကမများမြင်တဲ့အမြင်တွေ၊ကြားလိုက်တဲ့အကြာတွေ၊နားနဲ့အနာတွေ၊စားတဲ့အစာတွေ၊သိတဲ့အသိတွေ၊ငါမြင်တယ်လို့သိတယ်၊ငါကြားတယ်လို့သိတယ်၊ငါနားတယ်လို့သိတယ်၊ငါစားတယ်လို့သိတယ်၊ငါဖြစ်တယ်လို့သိတယ်၊
ငါသိတယ်လို့သိတယ်ငါလမ်းတယ်ငါသွားတယ်ငါယူတယ်ငါပေါက်တယ်ဓာတ်သိလားအခုလည်းပဲတရားထိုင်လိုက်တဲ့အချိန်ကငါမြင်တယ်ငါသိတယ်ငါညာတယ်ငါသွားတယ်ငါထိတယ်ငါသိတယ်ငါအိတ်တယ်ငါထိုင်တယ်ငါသွားတယ်လို့ဒီလိုပဲသိသေးသိကြသေးသလားဒီလိုသိလို့ရှိရဲ့အတိတ်ကသိတဲ့အသည့်မျိုးဖြစ်နေပြီဘာကြောင့်လဲအတိတ်ကလည်းဒီလိုသိခဲ့ပြီအခုပြည့်စုံကံကာလလည်းဒီလိုသိခဲ့ပြီသိနေကြပြီဒီလိုသိနေလို့ရှိလို့ရှိရဲ့ပြဒါကဓမ္မများဒိဋ္ဌိပြုတ်ပါမလားအတိတ်ကလည်းပဲသိခဲ့တယ်အခုအပြစ်ဆုံးပန္နာလည်းတင်းနာပေါ်လို့တင်းတယ်လို့သိလိုက်တယ်ကြောက်နာပေါ်လို့တောင်းတယ်လို့သိလိုက်တယ်ထုံနာပေါ်လို့ထုံတယ်လို့သိလိုက်တယ်ဓာတ်ကြီးတွေပါပေါ်လာတိုင်းပေါ်လာတိုင်းဒီအတိတ်ဆိုလို့ရှိရင်အခုပြစ်ဆုံးပါအတိတ်ကအတိမျိုးသိမယ်ဆိုရင်အနာဂတ်ကြာလည်းဒီလိုပဲသိအောင်မယ်အတိတ်ကလည်းသိခဲ့တယ်အခုပြစ်ဆုံးပါလည်းဒီဟာပဲသိသေးတယ်အနာဂတ်လည်းဒီလိုပဲသိအောင်မယ်ဘယ်ဟာနေပါ냐အတိတ်ကအတိကိုလည်းလွတ်ပါမှာအခုဖြစ်သောပန်းစိတ်ကိုလည်းလွတ်ပါမှာအနာဂတ်စိတ်ကိုလည်းလွတ်ပါမှာအဲဒီလိုကာလသုံးပါးကိုလွတ်ရောက်သွားပြီဆိုရင်ဝိမုတ်တိဖြစ်သွားလိမ့်မယ်ဒီလိုမှကာလသုံးပါးမှာမလွတ်တဲ့ပုဂ္ဂိုလ်မှန်တော်များတော့အတိတ်လိုပဲပြန်ပြီးတော့အတိတ်ကလည်းတင်နာပေါ်တင်းတယ်လို့သိခဲ့တဲ့အခုဖြစ်သောပန်းတရားထိုင်လိုက်တဲ့အချိန်ကတင်နာပေါ်သိကြပြီတင်းတယ်လို့သိကြပြီအတိတ်ကလာတော့တောင်းနာပေါ်တောင်းတယ်လို့အခုဖြစ်သောပန်းသိကြပြီအတိတ်ကလည်းဒါပဲသိခဲ့တဲ့အခုပြစ်တော့ပါလဲဒါသိတယ်အနာကလည်းဒါပဲသိအောင်ပဲအဲ့ဒါပါလေအပြောပရမအလုပ်ပြည့်တဲ့အဖြစ်တွေအပြောကတော့ပရမပဲပရမတော့ဝါယောတပထဝီတအာဘောတတေဇောတဝါယောတဆိုတာတောင်းတဲ့သဘောကံတဲ့သဘောအဲဒါတွေကိုသဘောပြောလိုက်တော့အပြောကတော့ပရမဖြစ်အနုကတော့ဘယ်လိုအလုပ်လဲအလုပ်ကြတော့ပညာကြီးရှုနေပြီဘယ်လိုကျူလဲတင်းနာပေါ်တော့တင်းတယ်လို့ရှုလိုက်တယ်တောင်းနာပေါ်တော့တောင်းတယ်လို့ရှုလိုက်တယ်ထုံနာပေါ်တော့ထုံတယ်လို့ရှုလိုက်တယ်ပူရာပေါ်တော့ပူတယ်လို့ရှုလိုက်တယ်အေးဓာပေါ်တော့အေးတယ်လို့ရှုလိုက်တယ်ကြိုက်တာပေါ်တော့ကြိုက်တယ်လို့ရှုလိုက်တယ်ကြက်လာတာပေါ်တော့ကြက်တယ်လို့ရှုလိုက်တယ်ယူစီးတာပေါ်တော့ယူစီးတယ်လို့ရှုလိုက်တယ်မျက်စီနဲ့မြင်လာတာပေါ်တော့မြင်တာကြီးရှုလိုက်တယ်ကြအပန်းတစ်ခုပေါ်လာတော့ကြာတာကြီးရှုလိုက်ကြအနတစ်ခုပေါ်လာတော့နှာခေါင်းနာနာကြီးကိုရှုလိုက်ကြရပါဤရုပ်ပေါ်လာတော့ရပါဤရုပ်ကိုအဲနာအကြောင်းကိုမရှုလိုက်ပါပဲနဲ့အဲစားတာကြီးကိုရှုလိုက်ကြအဲ့ဒါပါလေတဲ့အပြောကတော့ပရမအလုတ်ကတော့ပညာကြီးဖြစ်နေပြီအပြောပရမအလုတ်ပညာကြီးဖြစ်လို့ဘယ်တော့မှသိကြည့်မလို့အဲ့ဒါပါလေတဲ့အပြောပရမအလုတ်ပြည့်တဲ့ကောအဲ့ဒီလိုဆိုရင်ဒိဋ္ဌိပြုတ်ပါဒီကနေ့ဆက်ဆက်ကြဒီအသိပဲရှိတော့ပါဒီကနေ့ဆက်ဆက်ကြပြီဆိုရင်တင်နာကြီးပေါ်တော့တင်းတယ်တင်းတယ်ဆိုရင်ဝေဒနာကနာကုနေပြီဝေဒနာမှာဥပါဒံဖြစ်နေပြီဝေဒနာမှာမခံစားခြင်းနဲ့ဒေါသစိတ်တွေပြက်ကုန်ပြီစိတ်ကြုံအဲအဲ့ဒါတော့ပါဘယ်တော့မလို့ဘာကြောင့်လဲအပြောပရမအလုပ်ပြင်းရခြင်းအဲ့ဒါအပြောပရမအလုပ်ပါပြင်းရခြင်းဒါတော့ဒီကနေ့ဆက်ဆက်အခုလာရောက်တဲ့ဒကာကောင်ကလည်းဓာတ်ကြီးနေပါတော့ဓမ္မမသတ်ပါလိမ့်မယ်ဒီတတိယဝိသဘာဝတရားတွေကဘုရားကဘာဟောတာလဲ။ယုတ်ဤသဘောတဲ့၊နာဤသဘောတဲ့၊ခန္ဓာဤသဘောတဲ့၊အာရရဏဤသဘောတဲ့၊စိတ်သာဤသဘောတဲ့ဘုရားဟောတာ။အဲ့ဒါဒီရောက်တဲ့ဒီနာဘယ်ခန္ဓာကိုရှုတယ်လဲ။ယုတ်ဘက်ခန္ဓာကိုရှုတာ၊ဝိရဏခန္ဓာကိုရှုတာ၊သင်ရခန္ဓာကိုရှုတာ၊သင်္ခါရခန္ဓာကိုရှုတာ၊ဝိညာဏကိုရှုတာ။အဲ့ဒါရှုဖို့ပဲခန္ဓာသဘာဝရှုလို့ရှိရင်ခန္ဓာသဘာဝကိုထောက်ပွားပြီဆိုရင်နိဗ္ဗာန်ပေါ်ပါလေဝရဏခန္ဓာရှုရင်ဝရဏဤလက္ခဏာသဘာဝပါမြင်ရထောက်ပွားပြီဆိုရင်နိဗ္ဗာန်ပေါ်ပါယူပက်ခန္ဓာရှုတဲ့ကြံလဲသဘောပေါက်ပါဒီလိုကမရှုကြဘူးဆိုလို့ရှိရင်နာခန္ဓာ၄ပါးရှုတရားခန္ဓာ၅ပါးလို့ဆရာဟောတယ်ခန္ဓာ၅ပါးသဘာဝမှာမရှုဘူးလို့ဆိုရင်တင်တာကြီးရှုမယ်တောက်တာကြီးရှုမယ်မြင်တာကြီးရှုမယ်ကြားတာကြီးရှုမယ်ဆိုရင်အဲကျင်းသေးပြီဘာကြောင့်လဲအဲမြင်တဲ့အချိန်ကမှအဲခန္ဓာ၅ပါးယုံနာတရားပြတ်တော်လဲဆိုလို့ရှိရင်ခန္ဓာ၅ပါးကိုလည်းမသိယုံနာတရားကိုလည်းမသိနာဤအာယုံရောက်ဖြစ်နေတဲ့ဥပါဒံခန္ဓာတွေကိုလည်းမသိသေရာကြီးဆဲဆဲကြပြီဆိုရင်အကြောင်းအာရုံသွားတိုက်ခိုက်တော်မယ်ဂရိကလာတော့မယ်ငဟုတုံးကမြင်တာကြီးရှုတယ်ကြားတာကြီးကိုရှုတယ်နာတာကြီးကိုရှုတယ်စားတာကြီးကိုရှုတယ်ထိတာကြီးကိုရှုတယ်သွားတာကြီးကိုရှုတယ်ပူရာကြီးကိုရှုတယ်၊ကြိုက်တာကြီးကိုရှုတယ်၊အောက်နာကြီးကိုရှုတယ်၊ကြက်ခါကြီးကိုရှုတယ်။ဒါကြီးကိုရှုတာတော့ဒီကနေ့ဆက်ဆက်ကြတော့ခန္ဓာ၅ပါးယုံနာ၅ပါးပြတ်တော်မယ်ဆိုတော့နွားကြီးပေါ်လာတယ်။နွားကြီးပေါ်လာတော့ဘယ်လိုလုပ်ရှု။နွားကြီးပေါ်လို့နွားကြီးပေါ်လာတော့မြင်တယ်၊မြင်တယ်၊မြင်တယ်လို့ကဒီလိုရှုကြမလား။ခွေးသားနဲ့ဝက်သားကြီးကြားပါပြီ။ခွေးသားဝက်သားကြားပါပြီဆိုကြားတယ်၊ကြားတယ်ကဒီလိုရှုလိုက်ကြမလား။အဲဒီလိုများ ကျူလိုက်ပြီဆိုရင်ကျင်းနေပြီဘာကျင်းသေးသလားတဲ့အပယ်လေးပါလေးပဲထောက်ပြီးတော့မိုးကိုကြောထိုင်ရတော့မယ်သာမှတ်တော့ဘာကြောင့်လဲတဲ့
မရှိတိုင်းကျူလိုက်ပြညာတရားကြီးကိုကျူလိုက
်ရှိတဲ့သဘာဝအကြောင်းကိုမသတ်ဘူးအကြောင်းသတ်တရားအကျိုးသတ်တရားအကြောင်းကိုသတ်မှအကျိုးရပါဘူးအခုတော့အကြောင်းကိုမသတ်ဘူးအကျိုးကြီးရှုတာအကျိုးကြီးရှုတာတော့တော့ကြာကြာဒီအကျိုးတရားကြီးကဒီရုပ်နဲ့ဒီကြားဟာဖြစ်နေတဲ့ရုပ်နာအကျိုးတရားကြီးကြီးကြဒီအကျိုးတရားကြီးကဓမ္မဘောတဲ့ဗျာဟောတာဓမ္မဘောသူသဘောနဲ့သူပြောတာအတိတ်ကအကြောင်းရောဖြစ်တော့မှာအကျိုးတရားရုပ်နာခန္ဓာ၅ပါးဖြစ်နေတယ်ဒီခန္ဓာ၅ပါးဖြစ်နေတဲ့ဟာအကျိုးတရားတဲ့အကြောင်းကိုသားရတယ်အကြောင်းကိုသတ်မှဒီခန္ဓာ၅ပါးရသွားမယ်တဲ့ဘယ်အကြောင်းကိုသားရမလဲတဲ့နာအကြောင်းယောကအကျိုးယောကအကျောင်းနာမအကျောင်းနာကျောင်းယောကအကျိုးကဘယ်ရလဲနာကျောင်းယောကအကျိုးကနာကအကျောင်းတရားယောကအကျိုးတရားနာကအကျောင်းယောကအကျိုးတရားနာကယောကအကျောင်းနာကအကျိုးဟောအကျောင်းအကျိုးဖြစ်နေတဲ့ယောက်နာလေဓမ္မသဘောကြီးတဲ့အဲဒီတော့ဓမ္မသဘောကြီးဖြစ်နေပြီတဲ့တချို့ပြောနေကြတာကြီးတယ်သူတို့လည်းမသိဘူးလားတဲ့ယောက်နာပညာကြီးတော့သိကြပါရဲ့ဗျာဘုရားကတော့ဟောထားတယ်ယောက်ကိုပိုက်ချစေရမယ်ညာကိုပိုက်ချစေရမယ်ရောက်လာကိုလည်းကြွေးရမယ်တဲ့စိတ်တွေစိတ်တွေဘယ်လိုစိတ်တွေသိရမလဲရုပ်ကိုပိုင်းခြားတဲ့စိတ်နာမ်ကိုပိုင်းခြားတဲ့စိတ်ရုပ်နာမ်ကပါကြွေးသွားတဲ့စိတ်ရုပ်နာမ်ကပါလွတ်သွားတဲ့စိတ်ရုပ်နာမ်ကပါပေါ်မှာဖြစ်နေတဲ့စိတ်ရုပ်နာမ်ကပါကိုလွတ်သွားတဲ့စိတ်အတိတ်စိတ်စိတ်တော့ပါစိတ်အနာဂတ်စိတ်အဲကာလသုံးပါးစိတ်လွတ်ပြောက်သွားတဲ့စိတ်ဒီစိတ်တွေကိုသိရဒါကြောင့်ခင်ဗျားကဟောတာလားဦးသိန်းတို့ကဉာဏ်ရှင်တွေမသိပါဘူးဘာလဲဟောဥဒ္ဓမယနာဘေနာညာဘယညာဆိုတာအဲ့ဒါကဘုရားအတိတ်ကြီးတယ်သူတို့သိရဖို့ဘုရားကတော့သူကသိထားတာအတုလားအတုမရှိပပ္ပိဥဒ္ဓရှင်ညာတော်ရတာလေဘုရားဦးသိလို့သိထားတဲ့စိတ်တွေကတော့ဘာသိထားလဲခန္ဓာမို့ဘုရားကတော့မသိဘူးခန္ဓာမှာကြာထားတဲ့စိတ်တွေကတော့ဘယ်လိုသိထားလဲရုပ်ကိုပိုင်းခြားတဲ့သိတဲ့စိတ်ကလေးနာမ်ကိုပိုင်းခြားပြီးသိတဲ့စိတ်ကလေးရုပ်နာမ်ကပေါ့ဖြစ်နေတဲ့စိတ်ကလေးရုပ်နာမ်ကပေါ့လွတ်သွားတဲ့စိတ်ကလေးအဲရုပ်နာမ်ကပေါ့ကလွတ်သွားပြီးတော့အဲဖြစ်နေတဲ့စိတ်လွတ်သွားတဲ့စိတ်ကလေးစိက္ခာရတဲ့တကိလုံနာနာပေါ့အစုံနှပါရုပ်သောနာသောကာလဟောမှာလွတ်မြောက်သွားတဲ့ပြင်သောအမြင်နဲ့တကိအဲ့ဒီဥစ္စာတွေကိုကြည့်ရဓမ္မသာလဲအဘယ်တကားပြည်နေပါတကားပေါ့ညာဒီလိုမှမသိလို့ရှင်တချို့လည်းမသိဘူးလားတဲ့ဘယ်လိုမသိတာပေါ့ဘယ်လိုသိလဲအဲလုံနာကမြင်လာရုပ်သိတာလားဒီလိုပဲပြောလို့ပြောတာကြည့်ရုပ်သိနာသိဘုရားကမြင်ရမယ်လို့ပြောတယ်ရုပ်သိနာသိကိုသိလို့ကြည့်အဘယ်တော့ပါလဲရုပ်စိတ်နာစိတ်မှမသိလို့ရှိရင်ပညာရုံနာကတော့ဥဒိလို့လည်းအတိတ်ကတော့မသိခဲ့ပါဘူး။ဘာကြောင့်လဲဆရာအမေမိပါတွေကဘယ်လိုပြောလဲ။အေးတဲ့မင်းလက္ခဏာ၃ပါးပရိသိတ်ပေါ့ကွာ။ငငယ်တော့ဘယ်လိုသိခဲ့လဲအနိစ္စဒုက္ခအနတ္တအမေရတယ်။ဥဒိကအဲ့ဒါအနိစ္စဒုက္ခအနတ္တအမေတွေကသင်ပြီးတော့ဒါပဲသင်နေတာ။ဘယ်ဟုတ်မလဲပညာကြီးအနိစ္စဒုက္ခအနတ္တမိပါတွေသင်ပြီးလို့သိတာ။အခုလည်းမသိဘူးလားတဲ့သိတယ်။အနိစ္စဒုက္ခအနတ္တအခုသဘာဝဘုရားသိတဲ့လက္ခဏာသဘာဝပါမြင်ရဘောတရားလေးကိုသိလာတော့ကိုယ်ဟာဒီကမဟုတ်တာလေချင်းအမေသင်ထားတဲ့စိတ်ကအမေသင်ထားတဲ့စိတ်ကဘာလဲအနိစ္စဒုက္ခအနတ္တဒါသိကြတယ်ဩပညာနိစ္စပညာဒုက္ခပညာအနတ္တဒါပဲဒါပဲခန္ဓာကလက္ခဏာသဘာဝပါမြင်ရဘောတရားလက္ခဏာကိုသိရမယ်လို့ဘုရားဟောတယ်ဘယ်လိုလက္ခဏာကိုသိရမှာလဲနာဤလက္ခဏာယုတ်ဤလက္ခဏာအဘူဘာဤလက္ခဏာဒီခန္ဓာကြီးကဘာလဲလက္ခဏာ၃ပါးပဲရှိအဲ့တချို့သိနေတာတော့အနိစ္စဒုက္ခအနတ္တဒီလက္ခဏာကြီးဦးဇင်းတို့သိထားတာကတော့ဖယားအလိုတော်ကြလက္ခဏာကိုသိကြတယ်ဘယ်လိုသိကြလဲဒီခန္ဓာကိုသုံးခါလိုက်တော့နာဤလက္ခဏာယုတ်ဤလက္ခဏာအဘူဘာဤလက္ခဏာအဲ့ဒီလက္ခဏာ၃ပါးကိုဖယားသဘောကျတဲ့လက္ခဏာကိုသိကြတယ်အဲ့ဒီလိုသဘောကျတဲ့လက္ခဏာကိုသိလိုက်တော့နာဤလက္ခဏာသဘောတစ်ခုပေါက်သွားပြီဆိုလို့ချင်းနာမခန္ဓာပေါက်သွားပြီမယ်အဲယုတ်ဤလက္ခဏာပေါက်သွားပြီဆိုရင်ဝေဒနာခန္ဓာကိုတစ်ခုပေါက်သွားပြီဆိုရင်နိဗ္ဗာန်ရကြနိုင်မယ်ယူပေခန္ဓာတစ်ခုနဲ့ပေါက်သွားပြီဆိုရင်နိဗ္ဗာန်မျက်မှောက်ပြုနိုင်နိုင်မယ်သင်္ညက်ခန္ဓာပေါက်ပြီဆိုလို့ချင်းလည်းနိဗ္ဗာန်မျက်မှောက်ပြုနိုင်တဲ့ချုပ်ပုံကတို့လေအဲ့ရောခန္ဓာ၅ပါးကိုဘုရားကဟောတာဟောတာတော့ဦးဇင်းတို့သိထားတဲ့အတိကဘုရားအလိုတော်ကြလက္ခဏာကိုသိတာဘယ်လိုသိတာခန္ဓာကိုရှာလိုက်တော့နာဣလက္ခဏာသဘောပါမြင်ရယုတ်ဣလက္ခဏာသဘောပါမြင်ရအတုပါဣလက္ခဏာပါမြင်ရသဘောအဲ့ဒါတချို့ပြောနေကြတာရှိတယ်ဘယ်လိုပြောရလဲဒီသိဘူးကဘယ်လိုပါလဲသိဘူးကပြည့်ညက်ကြည့်ပါကွာလို့ပရမတ်ကိုလည်းမသိဘူးအဲ့လိုပြည့်ညက်ကြည့်ပါဆိုတော့ဘုရားကတော့ဟောတာလေ မြင်တာပရမကြားတာပရမအခင်ပရမမြင်တာလည်းအခင်ပရမကြားတာလည်းအတ္တပရမနာနာလည်းအနာပရမစားတာလည်းကြားတာပရမသိတာလည်းအတုပရမသိတာလည်းဓမ္မပရမမြင်တာလည်းတရားကြားတာလည်းတရားနာနာလည်းတရားစားတာလည်းတရားသိတာလည်းတရားသိတာလည်းတရားအကုန်တရားယူရအကုန်ပရမယူရတဲ့မရှိတာကြီးကိုသွားပြီးမြင်တော့ပြည့်ညက်ကြီးတင်တယ်မရှိတာကိုမြင်တာမရှိတာကိုသိတာပါလေပညာဗျာရှိတာကိုမြင်တာသိတာကပရမဗျာအဲ့တော့မြင်အမှန်ရုပ်စိတ်နာစိတ်ကိုမြင်နေတာကပရမသဘောမရှိတဲ့သဘောကပညာမရှိဘူးဒီမှာပညာမရှိတာကိုပြည့်ညက်ကြီးကိုသိနေလို့ရှိတာကပါလေပရမပရမကိုမမြင်ရဘူးပရမသဘောတရားကိုမပေါက်ကြလို့ပြည့်ညက်ကြီးကိုသိတာကိုဒါကြောင့်မလို့ပြည့်ညက်ပရမနဲ့ကွဲဖို့အရေးကြီးပါလေလောကမှာဒီမှာရှိနေတာကလောကသုံးပါးပုံသုံးပါးမှာရှိနေတာကပရမတ္တစ္စာလားရှိ။အဲသမုဒိတ္တစ္စာဆိုတာဥပါဒံတရား။ဥပါဒံတရားဆိုတာဘာလဲ ਨੇ သမုဒိတ္တစ္စာမရှိတဲ့တရား။မရှိတဲ့တရားကိုမရှိခြင်းတရားဥပါဒံတရားပြည့်တဲ့တရားပေါ်တယ်။မရှိတာကြီးကိုတိတိသိင်းပြီးတော့နေတာဥပါဒံ။အဲဒီဥပါဒံတရားပြည့်တဲ့တရားပြည့်တဲ့တရားကိုသိတာကဒါကြောင့်မရှိဘူးလို့ပြောတယ်။ပြည့်ညာကဘာလဲဒီမှာမရှိဘူး။နိဗ္ဗာန်မှာရှိ။ပြည့်ညာဆိုတာဘာလဲတဲ့မှာမရှိတာဒီမှာမရှိဘူး။ဒီကနေပြီးတော့နိဗ္ဗာန်မှာနိဗ္ဗာန်ပြည့်ညာပဲလို့ပြောတယ်နိဗ္ဗာန်ပြည့်ညာပဲရှိ။ဒီအတိကြောင့်အဲ့ဒီတော့ပရမတ်တရားတွေကိုမြင်ပါလေအသားနဲ့တင်းဟူကွာပြည့်ညက်ပြီပါလို့ဆိုတော့သဘောဉာဏ်နေတယ်တဲ့စိတ်အမြင်သဘောအမြင်မနောအမြင်ဒီအမြင်တွေကဓမ္မမတ်တွေပေါ့အဲ့ဒီတော့လက္ခဏာသဘောဝဟာဖြင့်ဘယ်လိုမြင်ထားလဲတဲ့ခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ကဒါကြောင့်ခုနကတော့ဟောထားကြအပြောပရမအလုပ်ပြည့်ညက်အပြောကပရမပဲအလုပ်ကပြည့်ညက်ဖြစ်အဲ့တော့အပြောပြညာအလုပ္ပရမဟောနခါလာကြည့်အပြောကတော့ပြညာပဲပြောရတယ်အလုပ္ပရပရမပဲဒါကြောင့်လည်းဘာရဟောတာလဲရုပ်ကိုပိုက်ချတဲ့ညာနာမ်ကိုပိုက်ချတဲ့ညာရုပ်နာမ်နှစ်ပါးကိုကွဲတဲ့ညာဒီအရင်ဘုရားကဟောတာအဲ့တော့ခန္ဓာကြာရင်သိပါလေအဲ့တော့ခန္ဓာမှာသုံးရလိုက်တဲ့အချိန်ကမှဓာတိလေးကအိထောက်ပြန်လာတဲ့အချိန်ကမှအပြောကတော့ပရမပဲဗျာပြောရတာဘာရှိလဲတဲ့ဝေဒနာခန္ဓာကိုရှိတယ်ဝိရဏခန္ဓာကိုရှုတာဝိရဏခန္ဓာကိုရှုလိုက်တယ်ဆိုတော့ဘာကိုရှုတယ်လဲနာမ်ကိုရှုတာနာမ်ကိုရှုတာဝိရဏနာရာကြီးကိုရှုတာပေါ့ဝိရဏခန္ဓာဆိုတာနာမ်ကိုဘုရားဟောတာဉာဏ်ကိုရှုတာအပြောကတော့ပြည့်ရတယ်အတုကပရမဘယ်လိုအပြောပြည့်ရလဲတဲ့ဝိရဏပြောရပြည့်နေခန္ဓာပါရှုတော့ဝိရဏဒီနာမ်ကိုရှုအဲ့ဒါပါလေအပြောပြည့်ရအလုပ်ပရမအဲ့တော့ရုပ်ကိုပိုက်ထားတဲ့ညာနာမ်ကိုပိုက်ထားတဲ့ညာရောက်ကိုပိုက်ချတဲ့ညာနောက်ပိုက်ချတဲ့ညာကိုတခါတလေမပြတ်ရှုပ်ပုံရှုပ်နေလေအပြောကတော့ပြည့်ရပါလေအနောက်ကပရမတ်သဘောကိုပေါက်ရှုပ်ထားလို့ပရမတ်ပေါက်ပါလေဒါကြောင့်မလို့ပရမတ်ပေါက်သွားလို့ရှိရင်မြင်ဖို့မလိုပါဘူးတခါတလေမပြတ်အဲ့တော့အပြောကတော့ပြည့်ရပါပဲလို့ဒီဘာရှုဝေဒနာရှုဘာဝေဒနာရှုလဲဝေဒနာခန္ဓာကိုရှုဝေဒနာခန္ဓာဆိုတော့ဘုရားကနာနဲ့ဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနာမ်ခန္ဓာလေးပါယုံကြည်ခန္ဓာ၅ပါးယုံနာ၅ပါးဒီဘုရားဟောအဲ့တော့ဝေဒနာရှုဝေဒနာရှုဆိုတော့ဝေဒနဲ့ခန္ဓာကိုရှုတာဗျာဝေဒနဲ့ခန္ဓာကိုရှုတော့ခန္ဓာရယ်လို့သာပြည့်ညံ့လို့ပြောတာဘာကိုရှုလဲနာမ်ကိုရှုနာမ်ကိုရှုမှအကြောင်းစားလိုက်မှအကျိုးရမှာဟုတ်ဒီခန္ဓာဝေဒနဲ့ခန္ဓာကြီးရမှာအကြောင်းမှမသတ်လို့ရှိရင်အကျိုးခန္ဓာဝေဒနဲ့ခန္ဓာကြီးရမှာဟုတ်ဝေဒနာကနေတနာမှုမှာပေါ့အဲ့ဒီတော့အပြောကတော့ပြည့်ရပါလေအနောက်ကပရမသဘောကိုအခုတရားဓမ္မပြောပြတယ်အဲ့တော့ဘုရားကတော့ဟောတာလေရုပ်ကိုပိုင်ချတဲ့ညာနာမ်ကိုပိုင်ချတဲ့ညာပြောပြောရုပ်ကိုပိုင်ချပြီးနာမ်ကိုပိုင်ချပြီးဆိုတော့ဘယ်လိုသိရမှာတော့လဲရုပ်ကိုရှုတဲ့စိတ်တက္ကနာလေးရုပ်ပေါ်မယ်ဝိပဿနာရောပြီးဝိပဿနာညာရလာလို့ရှိလို့ရှိရင်ဘုရားကရုပ်ကိုလည်းပိုင်ချပြရမယ်လေနာမ်ကိုလည်းပိုင်ချပြရမယ်လေရုပ်နာမ်ကိုလည်းပွဲရမယ်အဲ့တော့ဦးနေလို့လောက်လာတဲ့အလုပ်တွေကအပြောင်းအလဲပြင်းရပါလေအလုပ်ကပရမဆိုတော့ရုပ်ကလည်းပိုက်ချသေးတာနာမ်ကလည်းပိုက်ချသေးတာခန္ဓာကလည်းခန္ဓာ၅ပါးကလည်းပိုက်ချသေးတာခန္ဓာ၅ပါးကလည်းပိုက်ချသေးတယ်ရုပ်ကခန္ဓာလည်းပိုက်ချသေးတယ်ဝေဒနာခန္ဓာလည်းပိုက်ချသေးတယ်အဲသင်္ခါရခန္ဓာကလည်းပိုက်ချသေးတယ်သင်္ခါရပြုပြင်ပေးတဲ့သင်္ခါရခန္ဓာကလည်းပိုက်ချသေးတယ်ဝိညာဏကလည်းပိုက်ချသေးတယ်ဘာကြောင့်လဲခန္ဓာကြောင့်ဟောတောင်းကြည့်လိုက်တာလည်းသိမှာပေါ့အဲ့တော့ခန္ဓာကြောင့်ပိုက်ချပြီးသိတယ်ညာသိဒါကြောင့်မို့လောကပိုင်ချတဲ့စိတ်ကပဲလို့လဲစိတ်တစ်ခဏလေးနဲ့စိတ်ကလေးကိုချက်တာမြန်တဲ့စိတ်ကအဲ့တော့ကိုယ်စိတ်ကလေးကိုကိုယ်ချက်ထားရင်တော့စိတ်ပဲအကြောင်းကိုသတ်လိုက်တော့ကျတော့ပြန်ပါရှုလိုက်တဲ့ဝိရဏခန္ဓာရှုဝိရဏခန္ဓာရှုတော့အစ္ဆတ္တသန္တာကဘာဖို့ဒတိလေးပါပေါ်လာအပြောကတော့ပြင်ရအလုပ်ကပရမရှုဖို့ရှုနေတယ်ကိုဒါကကမှလည်းပြောပြတော့ဖောက်ပေတာဒီမှာလည်းတရားရောပြီးညံ့ပါလိမ့်မယ်အဲမိစ္ဆာတိတ်ကြီးပြုတ်ပုံလေးကိုနောက်ကြမှာစိတ်ကလေးကိုရှင်းကြပါမယ်လို့အဲ့တော့ဘ ဘုရားကတော့စိတ်ပဲဟောတယ်စိတ်ပဲဟောပါမယ်လို့တရားတော်မှာများအဲ့တော့ဥပဒေလိုပြုလာတယ်ကနဝစိတ်ကလေးကတော့အာနာပါနသတိပဲယူလိုက်အာနာပါနသတိပဲတဲ့ဖွဲ့တယ်ဝင်တယ်လို့ပြောသိတာပေါ့ဖွဲ့တယ်ဝင်တယ်လို့ဒီလိုသိနေလို့သိရတယ်ရိုးတနာပရမတ်ရဲ့အာယုပြုဘယ်လိုအာယုပြုလဲအစ္ဆတပါဏာကတွန်းလိုက်တဲ့ဝါယောတွန်းတဲ့သဘောလေးသိလိုက်တယ်တွန်းတဲ့သဘောလေးလက်တဲ့သဘောလေးသိလိုက်တယ်စိတ်ကလေးကိုတွန်းလာလေးဘယ်လိုလားသိတယ်နာလားသိတယ်ပါလားတွန်းတယ်လို့သိလိုက်တယ်တွန်းလာလဲပြတ်ပါသိဘူးသဘောလေးကမရှိတော့ပါလားပရိဒါကကံတဲ့သဘောလေးကိုသိလိုက်တယ်။သိလိုက်တဲ့သဘောလေးတော်တာနဲ့ပြည့်သွားရောတွန်းနေလို့သိမှုရတယ်မရှိတော့ပါလား။အော်နိုင်ုံနှစ်ပါးတခြားကြည့်ဖြစ်ပြီးတခြားကြည့်ပြည့်တဲ့သဘောတရားသဘောလေးကိုကျုပ်တွန်းတဲ့သဘောလေးသိတဲ့သဘောလေးနိုင်ုံနှစ်ပါးတခြားကြည့်ဖြစ်ပြီးတခြားကြည့်ပြည့်တဲ့သဘောတရားပါလား။ဒါလည်းကျုပ်။အဲ့ဒါကဖြစ်တာနဲ့ပြစ်တာနဲ့ပြစ်တာနဲ့ပြစ်တာနဲ့သဘောတရားလက္ခဏာသဘာဝကိုကျုပ်ရင်အဲ့ဒီကကျုပ်ရင်အောက်ကအပြာကြထိုင်မှများလာတော့အဲရုပ်ရုပ်ချင်းတိကျတော့အောက်ကအမာရုပ်နဲ့ခန္ဓာရာရုပ်နဲ့ပထဝီပထဝီချင်းတိလိုက်ကပထဝီရုပ်နဲ့အမာရုပ်နဲ့ကိုယ်နဲ့တိလိုက်တဲ့အချိန်ကကြာကြာရှိပါများလားတော့ဖတာဝေဒနာဖြစ်လာတယ်ဘယ်လိုဖြစ်လာလဲပထဝီဥဆောင်ရင်လည်းဆောင်လာတယ်တေသောဥဆောင်ရင်ဆောင်တယ်အာဘောဥဆောင်ရင်လည်းဆောင်တယ်ဝါယောဥဆောင်ရင်လည်းဆောင်တယ်ဓာတ်ကြီးတွေကဥဆောင်တယ်ဓာတ်ကြီးတွေကဥဆောင်လာတော့တင်းနာပေါ်လာနာနာတော့ကွာပြီပါပြီလေတင်းတယ်လို့ပါပြီတင်းတယ်လို့ပြီးလိုက်တဲ့စိတ်ကိုမပြောင်းတော့တဲ့ကဘာသာတတ်ပြည့်တဲ့ကတင်းတာကြီးပြီးတဲ့စိတ်ကိုဖြောက်ပြဲဘယ်လိုလဲ။အော်ဝိရဏခန္ဓာကျုပ်။အော်ကနုစိတ်ကဘာကျွတ်လဲဝိရဏခန္ဓာ။အော်ဖောက်ပြန်ရဲ့ဖောက်ပြန်ရဲ့ရုပ်ဝိရဏပါလားဒီလိုကျွတ်။ဖောက်ပြန်ရဲ့ရုပ်ဝိရဏပဲဒီလိုကျွတ်ဝိရဏဝိရဏခန္ဓာကိုကျွတ်တာနာနာကျွတ်ရ။ဘယ်လိုကျွတ်လဲ။ဖောက်ပြန်ရဲ့ရုပ်ဝိရဏပါလားလို့ဒီလိုကျွတ်။ဒါကျွတ်ကုန်ပြီနော်။ဖောက်ပြန်ရဲ့လို့ကြည့်လိုက်တဲ့စိတ်ကလေးကရုပ်ကိုကြည့်လိုက်။နောက်စိတ်ကလေးကကြည့်လိုက်တာကဝေဒနာကိုကြည့်လိုက်နာမ်ကိုကြည့်လိုက်။အဲဒါဖောက်ပြန်ရဲ့ရုပ်ဝေဒနာပါလားလို့ဒီလိုကြည့်လိုက်တဲ့စိတ်ဟာဖောက်ပြန်ရဲ့စိတ်ကလေးကလည်းကရုပ်ကိုကြည့်လိုက်တဲ့စိတ်။နောက်စိတ်ကလေးကဝေဒနာကိုကြည့်လိုက်တဲ့ဥစ္စာနာမ်ကိုကြည့်လိုက်တဲ့စိတ်။အော်ဖောက်ပြန်တဲ့သဘောတရားဖောက်ပြန်တဲ့စိတ်ကလေးကရုပ်နဲ့ရုပ်ခန္ဓာ၅ပါးပါလား။နောက်စိတ်ကလေးကနာမ်ကိုကြည့်လိုက်တဲ့နာမ်ခန္ဓာ၅ပါးပါလား။အော်ခန္ဓာ၅ပါးတက္ကသိကခန္ဓာလေးခန္ဓာ၅ပါးဖြစ်တယ်ညာလာဒီလားရုပ်ကိုပိုက်ချတဲ့ခန္ဓာ၅ပါးတည်းနာမ်ကိုပိုက်ချတဲ့ခန္ဓာ၅ပါးတည်းအဲ့ဒီလိုရုပ်ကိုလည်းခန္ဓာ၅ပါးဖြစ်ဖို့နာမ်ကိုလည်းခန္ဓာ၅ပါးဖြစ်ဖို့အဲ့ဒီနာမ်ခန္ဓာ၅ပါးရုပ်ခန္ဓာ၅ပါးဒီမှာကြွက်ဖြစ်ပြီ။ဩဖောက်ပြန်ရလက်စိတ်ကလေးကိုဖောက်ပြန်တဲ့သဘောတရားလေးကိုသိလိုက်တဲ့စိတ်ကရုပ်ခန္ဓာ၅ပါးပါနော်။ဝေဒနာကိုသိလိုက်တဲ့စိတ်ကလေးကနာမ်ခန္ဓာ၅ပါးပါနော်။ဩရုပ်ခန္ဓာ၅ပါးနာမ်ခန္ဓာ၅ပါးရုပ်ခန္ဓာ၅ပါးလည်းသက်သာနာမ်ခန္ဓာ၅ပါးလည်းသက်သာပါလားဒီလိုကြည့်ရတာဗျာဟုတ်ခန္ဓာကိုရှုလို့ကိုသိတာအဲပညာသိတာမဟုတ်ဘူးအဲမှတ်ထားလို့သိတဲ့အတိအမျိုးမဟုတ်ဘူးဝိပဿနာညာဝိပဿနာသိတဲ့သိတာဝိပဿနာဘာဝနာမရညာနဲ့သိတဲ့သိတယ်ဘာကြောင့်လဲတဲ့ကိုယ့်စိတ်ကလေးကိုကိုယ်သိတော့အဲတတိလေးအများအားကပ်ပြီးတခြားလိုက်တော့ဝေဒနာခန္ဓာကိုရှုရဝေဒနာခန္ဓာရှုတော့ရုပ်ကိုပိုက်ချတဲ့သိတဲ့နာမ်ကိုပိုက်ချပြီးခန္ဓာ၅ပါးဖြစ်တဲ့စိတ်ကိုလည်းသိ။အဲဒီလိုဒီတော့တချို့ပြောလို့ပြောရတယ်။အဲ။ရုပ်ကိုပိုက်ချသိလိုက်တာရဲ့ရူပပရိစ္ဆေဒညာနဲ့။နာမ်ကိုပိုက်ချတာနာမပရိစ္ဆေဒညာနဲ့။အဲ့လိုခေါ်လည်းမခေါ်တော့ပါဘူး။အဲ့ဟောပြောရတာဘုရားကြီး။ဥစဉ်သိတာပေါ့။ဥစဉ်သိတာကတော့အော်။ပေါက်ပြန်ရင်လက္ခဏာကိုသိလိုက်တာကရုပ်။ရုပ်ကိုသိလိုက်တဲ့စိတ်။ဝေဒနာသိလိုက်တဲ့စိတ်ကလေးကနာမ်ကိုသိလိုက်တဲ့စိတ်ပါပါ။အော်ရုပ်ကိုပိုက်ချနာမ်ကိုပိုက်ချအော်ရုပ်ကိုပိုက်ချပြီးခန္ဓာလေးဖြစ်ပြီးခန္ဓာလေးပြတ်။အော်ရုပ်ကိုပိုက်ချပြီးသိလိုက်တဲ့စိတ်ကဲနာမ်ကိုပိုက်ချသိလိုက်တဲ့စိတ်ကဲ။အော်ဒီမှာယုံနာနာပါကိုဆက်ကွယ်တော့။အဲ့ဒီလိုယုံနာနာပါကိုပိုင်ပိုင်နိုင်နိုင်ကြီးခန္ဓာကိုလက်ကြီးလေးပါပေါ်ကဒီလိုသိပြီးခြားခြားပိုင်ပိုင်နိုင်နိုင်ကြီးသိလိုက်ပြီးယုံနာနာပါကိုပိုက်ချပြီးသိလိုက်ပြီးဆိုလို့ရှိရင်အပယ်တော့ပါတယ်။သူ့ဘောတော်ကတစ်တိုင်းနဲ့ညာ။ဘာလို့လဲ။ယုံနာနာပါပိုက်ချပြီးသိလိုက်ကြီး။အဲ့ဒီတော့ယုံနာနာပါပိုက်ချပြီးသိလိုက်တဲ့စိတ်ဟာဒါကလွတ်နေတာလေမလွတ်နေဘူးရုပ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်နာမ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်တယ်ရုပ်နာမ်ပါးကိုယ်ပြီးဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ပြောသေးတယ်ရှင်းလုံးစိတ်ကလေးအကျွတ်လိုက်တဲ့စိတ်ကလေးကဖောက်ပြန်တဲ့ရုပ်နောက်စိတ်ကလေးကဝေဒနာအဲနာမ်နဲ့ရုပ်နဲ့တွဲကြည့်လိုက်ရုပ်ခန္ဓာနာမ်ခန္ဓာဒီလိုတွဲကြည့်ရင်ဒီလိုကြည့်တော့ရုပ်နာမ်ပါးတွဲဖြစ်တွဲကြည့်တော့ဒီရုပ်နာမ်ပါးကိုကြည့်ခံလိုက်ဒီရုပ်နာမ်ပါးတွဲတော့တွဲလည်းတွဲကြည့်တယ်အကြောင်းကိုသတ်ပြီပေါ့ဘယ်လိုကြောက်လဲဟောဒီမှာကဒီစိတ်ကြီးဖြစ်နေပါလားဒီစိတ်ကလူဖြစ်နေလို့ကျရုပ်ခန္ဓာနာခန္ဓာကဖြစ်နေဖြစ်နေတော့ဘယ်လိုကျွတ်ဩဒ ပပြန်ရင်ရုပ်ဝေဒနာပါပါဝေဒနာကြီးနာမလားလို့ဆိုပြီးတော့ဟောရုပ်နာတပါးတကဆွတ်လိုက်ပြီးတော့နာတဲ့ကိုကြောက်ပါလေဝေဒနာခန္ဓာလွတ်ပါလိမ့်နာတဲ့ကိုကြောက်ဝေဒနာကြီးနာမလားဆိုနာကိုကြောက်တယ်နာကနေပြီးတော့တကဒီနာမှာခန္ဓာတော့ဖြစ်နာတဲ့ကျနာတဲ့ကခုနရုပ်နာတပါးကိုဆွတ်လိုက်တဲ့တိခဲလွတ်ထွက်သွားလွတ်ထွက်သွားပြီးတော့ဒီနာတဲ့ဖြစ်တယ်ဟောကလားဒါဟုတ်ပါ့မယ်ဖြစ်ဘာလဲရုပ်ရုပ်ကိုပြလိုက်တဲ့စိတ်နံတိလိုက်တဲ့စိတ်အခုနံတပါးတဲ့ခန္ဓာခန္ဓာနံခန္ဓာငါးပါးဖြစ်နေတဲ့စိတ်အတိတ်စိတ်ကပြစ္ဆုတ်ပါစိတ်ကအနာဂတ်စိတ်ကဟောကောင်းမှဒီမှာဖြစ်အဲရုပ်ဝေဒနာထောက်ပြန်တဲ့စိတ်ကိုလည်းလွတ်သွားပြီအခုထောက်ပြန်တဲ့ရုပ်ဝေဒနာစိတ်ကလည်းဝေဒနာကြီးနာမလာကိုနံစိတ်ကိုပြောင်းလိုက်ပြီနံစိတ်ပြောင်းလိုက်တော့နံစိတ်ဖြစ်နေပြန်ပြီခန္ဓာငါးပါးဖြစ်နေပြန်ပြီခန္ဓာငါးပါးဖြစ်နေတော့ဒီခန္ဓာငါးပါးလွတ်သွားအောင်ဘယ်လိုရှုလိုက်လဲဩနာဣသဘောတရားပါလုတ်တတ်တယ်သူသဘောကပါလုတ်တတ်တယ်နာဣလက္ခဏာသဘောကဩခန္ဓာပြည့်တဲ့သဘောတရားပါလားလို့ဆိုတော့ခန္ဓာငါးပါးဩထောက်ပြတဲ့သဘောတဲ့ခန္ဓာငါးပါးလွတ်သွားတယ်အဲဝေဒနာပေါ်မှာလည်းခန္ဓာငါးပါးလွတ်သွားတယ်နာစိတ်ကိုလည်းခန္ဓာငါးပါးလွတ်သွားတယ်ဘယ်လွတ်သွားလဲတဲ့ခန္ဓာပြည့်တဲ့သဘောလေးဆိုတော့ဝိမုတ်ပြည့်တဲ့ခန္ဓာတော့မလွတ်အဲဒီကိုစိတ်ရှင်းမှဒါမှအပြင်လည်းအပြင်ကြအဲ့ဒါပါလေတဲ့ရုပ်ခန္ဓာငါးပါးရဲ့နာဝေဒနာခန္ဓာဝေဒနာခန္ဓာရဲ့သင်ရခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဝิญญาณရဲ့ခန္ဓာရဲ့နာမ်ခန္ဓာလည်းတစ်ခါတော့ဘာကြောင့်လဲလဲရှုလိုက်တဲ့အချိန်ခါမှာမြုပ်ကိုပိုင်းခြားတဲ့စိတ်လည်းသိနာမ်ကိုပိုင်းခြားတဲ့စိတ်လည်းသိနာမ်တပါးနဲ့နာမ်ခန္ဓာဖြစ်နေတာလည်းသိနာဒီမှာသင်္ခါရတွေကလည်းဖြစ်နေကြဘယ်လိုဖြစ်လဲလဲစိတ်ကအကြောင်းပဲဖြစ်တယ်မြုပ်ကိုသိလိုက်တဲ့စိတ်ရုပ်ကိုရုပ်ပါလားလို့သင်ညာမေးနာမ်ပါလားလို့ဝေဒနာကိုနာမ်ပါလားလို့သင်ညာမေးနာမ်တခုလည်းဖြစ်နေပါလားလို့ရုပ်နာမ်ကဘာလို့လွတ်ပေါ်ပြီးနာမ်သိဖြစ်နေကြပြီဆိုတော့သင်ညာမေးဒီတင်ညာကိုလွတ်အောင်ပဲလို့ရှိမလဲဝေဒနာဒီနာနာတိသက္ခဏာတော်ကဘာလို့တတ်တယ်ဒီဘောကခါတော့ဒီပြတ်ပါလားဆိုတော့သစ္စာတ္တခန္ဓာကဘာဟုတ်တတိယဘောပါလေခန္ဓာငါးပါးပါလားဒါမှတော့လေခန္ဓာငါးပါးဝေဒနာခန္ဓာကိုရှုလိုက်လို့ကာမဘုံကလွတ်ရပွားဘာကြောင့်လဲဒီမှာခန္ဓာငါးပါးကဝေဒနာခန္ဓာကိုဘယ်လိုသိလိုက်ဩမြေနာဒီသက်ခန္ဓာခန္ဓာနေတာကဝေဒနာခန္ဓာအမှတ်တင်ညာပြေးနေတာကတင်ညာခန္ဓာဘယ်လိုကမှတ်တင်ညာပြေးတင်ညာတင်ညာတင်ညာတင်ညာပြေးနေတာတင်ညာခန္ဓာတင်နာဒီမခန္ဓာရဲ့ဒေါသတွေဒေါသစိတ်တွေအဲကိုက်နေတဲ့စိတ်တွေယာရစိတ်တွေဒေါသစိတ်တွေမောဟစိတ်တွေဖြစ်နေတာကသင်္ခါရခန္ဓာဝိညာဏမင်းနာတော့သိချက်သိချက်သိချက်သိချက်နေတဲ့ခန္ဓာပါလားဩခန္ဓာငါးပါးကျုဏတရားဖြစ်ပြီးဖြစ်တဲ့သဘောတရားဒီအကြောင်းကြောင့်ဒီအကျိုးဖြစ်နေပါလားအော်ခန္ဓာငါးပါးကလည်းအကြောင်းအကျိုးဓာတ်ဤသဘောကလည်းအကြောင်းအကျိုးဘယ်အကြောင်းကြောင့်ဘယ်အကျိုးလဲသိပြီဒီပေါ်ဝိပဿနာဉာဏ်ဝိပဿနာသိရပါဖြစ်ကောင်းတဲ့တရားကြီးတောင်းကြည့်တဲ့ဘာလို့လဲသိမလားဘယ်တော့မသိဝိပါဒိသိရောခန္ဓာကိုရှုမှအဲ့တော့ခန္ဓာငါးပါးဖြစ်ဖို့ခန္ဓာငါးပါးဖြစ်သွားမှာအဲ့တော့ခန္ဓာငါးပါးတက်သွားလို့ရုပ်ကိုကြည့်လိုက်ရင်ရုပ်ခန္ဓာငါးပါးဖြစ်ဝေဒနာကိုကြည့်လိုက်ရင်ဝေဒနာခန္ဓာငါးပါးဖြစ်ဝေဒနာခန္ဓာငါးပါးဖြစ်ကြတော့ရောရဲ့ဝေဒနာတင်ညာသင်္ခါရဝိညာဏလက္ခဏာတွေကတွေ့ရပါလားအဲလုံးလည်းမပါဘူးလားဟောခန္ဓာငါးပါးတစ်ခါကြည့်ပြီတစ်ခါကြည့်ပြတော့ဒီခန္ဓာငါးပါးနာမောကြည့်တဲ့ကြာခန္ဓာငါးပါးပဲရုပ်ပေါ်မှာလည်းလက္ခဏာငါးပါးရုပ်ခန္ဓာတပါးခန္ဓာ၅ပါးပဲအဲ့တော့ဒီခန္ဓာ၅ပါးဟာဘုရားကတရားဟောတာကဝဲအောင်ကြည့်မြင်အောင်ကြည့်လွတ်အောင်ကြည့်ခန္ဓာ၅ပါးဘယ်လိုလွတ်အောင်ကြည့်မလဲသမာဓိတရားသဘောတရားလက္ခဏာမြင်လို့ကြည့်တယ်ဘုရားကလက္ခဏာဒီ၃ပါးလက္ခဏာဒီ၃ပါးအလကားထားပြီးတဲ့တရားမျိုးကိုဉာဏ်ဤလက္ခဏာနဲ့ယုတ်ဤလက္ခဏာနဲ့အတုဟာဤလက္ခဏာနဲ့နောက်ဘုရားပြည့်ညတ်ကလည်းဟာတဲ့ခါပဲနာမပြည့်ညတ်တယ်သံဃာနာပြည့်ညတ်တယ်ကဏပြည့်ညတ်တယ်သဘာဝပြည့်ညတ်တယ်သဘုဟာပြည့်ညတ်တယ်ဟောပြည့်ညတ်တာကြီးဒီပြည့်ညတ်ခါချက်ပေါ်ပါလေနာမပြည့်ညတ်ပေါ်ပါလေခန္ဓာ၅ပါးပြည့်သံဃာနာပြည့်ညတ်ပေါ်ပါလေခန္ဓာ၅ပါးပြည့်ကဏပြည့်ညတ်ပေါ်လေခန္ဓာ၅ပါးပြည့်သဘာဝပြည့်ညတ်ပေါ်လေခန္ဓာ၅ပါးပြည့်အဲ့ဒီသဘာဝပြည့်ခန္ဓာ၅ပါးကကြာတဲ့ကိုလွတ်မြောက်ပေါ်ပြန်တော့လည်းမပါကြည့်ရတယ်ရုပ်ပေါ်မှာလွတ်ခန္ဓာမှာနောက်ကြမှာနောက်ဉာဏ်ရှိတဲ့ဖြစ်အဲသုံးပွဲကြည့်နောက်ကြမှာသ
သိတိတရဟောဒါတွေကအခုကကြားတယ်အဲတရားကမှအခုဟာတော့အသိသမိတဲ့တရားရဲ့တရားကမှလာပြန်မိစ္ဆာဒိဋ္ဌိပြုတ်ပုံမှာခန္ဓာ၅ပါးဖြစ်ပုံလုံးနာ၅ပါးကိုသိဖို့သိတဲ့ခန္ဓာလေးနဲ့ဖြစ်ပုံအဲဒါသိကလေးကြီးကြောက်ရွံ့ပြီးတော့ခန္ဓာ၅ပါးလုံးရောက်သွားတဲ့ကာလဝိမုတ်တိဖြစ်ပုံသိတယ်လို့ပြောတယ်အဲဒါဓမ္မသောတာပန်ဒီပါတော့ဒီလိုမှမဟုတ်ဘဲနဲ့သောတာပန်ဒီပါကနာရီသိကလေးလိုကတော့ဘယ်တော့သောတာပန်များတိတိတယ်မှပြုတ်ဘူးလေးလိုက်ကြောက်ပြီးတော့ပို့တော့ကြရမယ်လားဘာကြောင့်လဲဝေဒနာသောတာဖြစ်တယ်နာရာကြီးကြီးတယ်အတိတ်ကလည်းနာရာကြီးကြီးတယ်အခုလည်းပြစ်တော့ပါသေးဘယ်တော့မှပြမလွတ်တော့ဘူးကွာလူတစ်သိပ်ပြည်တယ်လို့လူတယောက်မဖြစ်တော့ဘူးဘာကြောင့်လဲအတိတ်ကသိတဲ့အသိမျိုးကသိအခုဝိပဿနာယောဂီပုဂ္ဂိုလ်ဒီဝိပဿနာဉာဏ်ဝိပဿနာသိအဲ့ဒီလိုကြီးကပြီးတော့မှဘာလဲရုပ်ကိုပိုင်ချာနာမ်ကိုပိုင်တာရုပ်နာမ်နှစ်ပါးကွဲသွားခန္ဓာ၅ပါးကွဲသွားဘယ်လိုကွဲသွားလဲရုပ်နာမ်နှစ်ပါးလည်းကွဲသွားဘယ်လိုပဲဤကွဲပုံနဲ့ဩယူပက်ခန္ဓာဖောက်ပြန်တဲ့လက္ခဏာတဘာဝသတ္တခန္ဓာမှုဝင်တဲ့ခန္ဓာသတ္တပင်ရဲ့ခန္ဓာကသတ္တပင်ခါရပြုတ်ပြပြီးဓာတ်ရှိဒေါသရှိဘောဓရှိဖြစ်သွားတဲ့ပင်ခါရခန္ဓာသတ္တဝိညာဏသိပြီးပြက်သွားတဲ့ခန္ဓာလည်းသတ္တဩဝိညာဏသိပြီးပြက်တယ်ဆိုလို့ရှိရင်သိပြီးပြက်တယ်လို့ဒီလိုအပြက်သဘောလေးကိုသိလိုက်လို့ရှိရင်လွတ်ပြီးသွားတယ်ဘယ်လိုလဲဝိညာဏဘာဖြစ်ဒီဝိညာဏမှာခန္ဓာ၅ပါးဖြစ်စိတ်ကလေးစိတ်ကလေးအဲ့တော့ဒီခန္ဓာ၅ပါးလွတ်ပေါ်ဒီခန္ဓာ၅ပါးလွတ်ပေါ်ဘယ်လွတ်မှာလဲနာခန္ဓာ၄ပါးသူပြခန္ဓာ၅ပါးဩအကြောင်းနဲ့တူပါလားဒီမှာခန္ဓာ၅ပါးဖြစ်လာတဲ့သဘောတရားကဘာတော့လဲဩဒီစက်ကြီးလေးပါဟာဒီယူပက်ခန္ဓာသူပြကြီးရှိဒီယူပက်ခန္ဓာသူပြကြီးရှိလို့ဝင်တဲ့ခန္ဓာရှိဒီဝိရဒခန္ဓာရှိလို့သင်္ခေခန္ဓာရှိသင်္ခေခန္ဓာကသင်္ခါရပဲလို့သင်္ခါရကသိဖြစ်ပြီးသိဝိညာဏလေးကခန္ဓာဖြစ်ပြီးဩသူ့သဘောကိုဖောင်းနေတယ်အပြင်းသိတာဖြင့်သဘာဝတရားကြီးဓမ္မမဟုတ်ဘူးပဲခန္ဓာယူပက်ခန္ဓာကြီးကဓမ္မဓမ္မဟုတ်ဝိရဏကလည်းဓမ္မသဘောသင်ညာကလည်းဓမ္မသဘောသင်္ခါရကလည်းဓမ္မသဘောဝိညာဏကလည်းဓမ္မသဘောအဲ့တော့ရူပခန္ဓာကိုသိရင်ခန္ဓာ၅ပါးဖြစ်နေကြပြီဝေဒနာခန္ဓာကိုသွားသိလိုက်ဩတာဝေဒနာခန္ဓာရဲ့လို့သိလိုက်ရင်ခန္ဓာ၅ပါးဝေဒနာခန္ဓာ၅ပါးဖြစ်နေကြပြီသိဉ္ဇခန္ဓာကိုသွားသိတာသိဉ္ဇခန္ဓာရဲ့လို့ဒီလိုသိနေကြရင်ခန္ဓာ၅ပါးဖြစ်နေကြပြီဝိညာဏဒီလိုရှိရင်ဖြင့်ခန္ဓာ၅ပါးဖြစ်နေကြပြီမလွတ်သေးဘူးခန္ဓာ၅ပါးကွဲရင်လည်းမလွတ်သေးဘူးခန္ဓာ၅ပါးကိုကွဲရင်ပဲလွတ်လာတာမလွတ်သေးဘူးဝိမုတ်တိမရဘူးခန္ဓာ၅ပါးဖြစ်နေတယ်ဒီမှာခန္ဓာဖြစ်လိုက်ရင်ခန္ဓာ၅ပါးပဲဝေဒနာဖြစ်လိုက်ရင်ခန္ဓာ၅ပါးပဲသိညာဖြစ်လိုက်ရင်ခန္ဓာ၅ပါးပဲသင်္ခါရဖြစ်လိုက်ရင်ခန္ဓာ၅ပါးပဲဝိညာဏဖြစ်လိုက်ရင်ခန္ဓာ၅ပါးပဲခန္ဓာ၅ပါးဖြစ်နေတာမလို့စိတ်ခန္ဓာဖြစ်လိုက်ဖြစ်လိုက်ရင်ခန္ဓာ၅ပါးတွေကအသိစိတ်ပဲဆိုလို့ရှိရင်ခန္ဓာ၅ပါးဆိုစိတ်နဲ့ပဲဆိုလို့ရှိရင်တရားတော်ပေါ်တော့ကိုယ်နဲ့မှာမဟုတ်တော့အဲ့တော့တရားတော်ဟာကဘဘောပေါအောင်ဝင်ဝင်ကူကူနဲ့ဘဘောပေါအောင်ဝိပဿနာရောဒီပုံကိုယ်လေးလွယ်လွယ်ကူကူနဲ့ပြောပါမယ်နော်အဲ့တော့ဓာတိလေးပါပေါ်ပါလဲဇာဘောကြီးအကြောင်းသူမြင်တာခန္ဓာ၅ပါးလည်းအကြောင်းသူမြင်လားဘယ်လိုအကြောင်းသူမြင်လဲလဲဓာတ်ကြီးလေးပါကွာဒါကြောင့်ဘုရားဟောတာဒီခန္ဓာဟောရှိတယ်ကွာဓာတ်ကြီးခန္ဓာရင်အာယတနာရင်ခန္ဓာရင်အာယတနာရင်ဖြစ်တာဒါပဲဟောရှိတယ်ရုပ်တန်ရင်ရုပ်တန်ဤသဘောတယ်ခန္ဓာဤသဘောတယ်အာယတနာဤသဘောတယ်ဓာတ်ဤသဘောတယ်အဲ့တော့ဣဿတသနာကဓာတ်ဤသဘောကိုပေါက်လို့ကျင်ဓာတ်ကဘာပေါက်လို့ကျင်လည်းဒီမှာပေါက်ခန္ဓာကဘာပေါက်လို့ကျင်လည်းဒီမှာပေါက်အဲ့တော့ဘာခန္ဓာပေါက်ပေါက်ပြန်လာပေါ့မှာလဲအဲ့တော့ဒီခန္ဓာ၅ပါးကိုဓမ္မဘာပေါက်ဖို့အရေးကြီးပါလေဒါကြောင့်မို့ဓာတ်ဤသဘောကဘယ်လိုလဲအကြောင်းအကျိုးဟာပထဝီဓာတ်အာဘောဓာတ်တင်သောဓာတ်ဝါယောဓာတ်ဒီအကြောင်းအကျိုးကြီးအဲဓမ္မဘောတွေဟာပထဝီဓာတ်ရဲ့သူ့သဘောသူပေါက်လေအာဘောဓာတ်သူ့သဘောသူပေါက်ဝါယောဓာတ်သူ့သဘောသူပေါက်ဒီတော့အတူတူပေါ့တတိယပါတယ်သူတော်သူပေါ့ခန္ဓာငါးပါးကသူတော်သူပေါ့အကြောင်းနဲ့အကျိုးပဲတဲ့ဘယ်အကြောင်းနဲ့ဘယ်အကျိုးလဲဘုရားကတည်းကဘယ်လိုပါလဲပြည့်ညတ်နိုင်တယ်ပေါ့အနာမပြည့်ညတ်တယ်သံဃာပြည့်ညတ်တယ်ကဏ္ဍပြည့်ညတ်တယ်သဘာဝပြည့်ညတ်တယ်သမုဟပြည့်ညတ်တော့ပြည့်ညတ်လိုက်ဒီခန္ဓာငါးပါးကလည်းပေါ့စုပေးတာဒီတတိယပါကလည်းပေါ့စုပေးတာသမုဟပြည့်ညတ်တာပေါ့စုပေးတာပထဝီအာဘောဒီတော်ဝါရောဆိုတဲ့ခန္ဓာငါးပါးအဲညုံတာတစ်ပါးဖြစ်ဒီတကြီးလေးကပေါ့ဖို့ကမောဟဆိုတဲ့ပြညာကပေါ့ဖို့ပေးတာလို့ဒီတကြီးလေးပါဟာ ယ်ယုံနာမှာဖြစ်ခန္ဓာလားဝါပောက်စုပေးတာတို့ခန္ဓာမှာဖြစ်အဲဒီခန္ဓာမှာယုံနာနှစ်ပါးတယ်ခရီးဘောတယ်ဒါကြောင့်မလို့ဉာဏ်ရငါချက်ကအလကားထားတဲ့တရားဟုတ်တရားနာမပညာသံဃာနာပညာကနာပညာသဘာဝပညာသမှုဝပညာပေါင်းစုပေးတာသမှုဝပညာကခန္ဓာငါးပါးကိုလည်းပေါင်းစုပေးတာလေဓာတ်ကြီးလေးပါးကိုလည်းပေါင်းစုပေးတာလေဒီဓာတ်ကြီးလေးပါးပေါင်းစုပေးတာလို့နာယုတ်ဖြစ်နေတယ်နာခန္ဓာလေးပါးရောယုတ်တရားရောခန္ဓာငါးပါးပေါင်းစုပေးတဲ့ဟောယုတ်တာဖြစ်အဲယုတ်တာဖြစ်တာတော့ခန္ဓာငါးပါးဖြစ်ခန္ဓာငါးပါးဖြစ်တော့အာရဏာဖြစ်အာရဏာဖြစ်တော့ပါလေတဲ့သစ္စာလေးပါအဲ့ဒါဒီခန္ဓာဟာဓာတ်ဤသဘောတဲ့အာရဏာဤသဘောတဲ့ခန္ဓာဤသဘောတဲ့ဒါပဲရှိသေးဘုရားဒီသဘောတရားကြီးသင်လို့ရှိရဲ့တဲ့အယူမအမမအကွဲမဆိုတဲ့မိစ္ဆာတိတိပြုတ်ပါရောတဲ့ဒီဟာကိုမြင်အောင်သိကြတယ်ဒီဟာကိုမမြင်လို့ဒီခန္ဓာငါးပါးကိုဓာတ်ကြီးလေးပါးကိုလည်းမကွဲခန္ဓာငါးပါးကိုလည်းမကွဲမကွဲရင်းတော့ဘုလို့လည်းခန္ဓာငါးပါးကိုငါတရားဖြစ်တယ်မသူကောင်ငါကောင်ယောက်ျားကောင်မိန်းမကောင်ငါပဲသူပဲငါမြင်တယ်ငါကြားတယ်ငါနားတယ်ငါသားတယ်ငါကြည့်တယ်ငါပွားတယ်ငါထိုင်တယ်ငါပေါက်တယ်ငါမျိုးတယ်အဲခန္ဓာငါးပါးဖြစ်ပုံလေးတဲ့အဘောဟိညာပေါင်းစုပြရည်ကြီးရဲ့အကြောင်းကြောင့်အကျိုးဖြစ်နေတဲ့ယုံနာကိုမသိဘူးတဲ့ခန္ဓာငါးပါးဖြစ်ပုံကြီးတဲ့အဲ့ဒီခန္ဓာငါးပါးဖြစ်လာပြီဆိုလို့ရှိရဲ့တဲ့ငါတွဲလိုက်တာမှတော့တယ်ဘယ်တော့မှအပေလေးပါးကမတော့ပါဘူးတဲ့ဘုရားအဲ့တော့ဒဂရဏာတဓာတ်ကြီးလေးပါးကလည်းအကြောင်းကျိုးခန္ဓာငါးပါးကလည်းအကြောင်းကျိုးတယ်ဓာတ်ကြီးလေးပါးကဘယ်လိုအကြောင်းကျိုးလဲသူတော်သူဆောင်ရတယ်သမောဟိညာကပေါင်းစုပြရည်တာပထဝီဘုံကြီးအာဟောအဖွဲ့ကြီးကြီးဒီတော့အာဟောကိုတောင်းပြပေးဝါရောအနောက်ကတုံးပြီးအောက်ပေါင်းစုပေးတယ်လို့ဖြစ်သွားသမုဟပညာကပေါင်းစုပေးတာအဲ့ဒီတော့ပထမဘုံကြီးအဘောကဖွဲ့စည်းပေးတော့လူများမူဖြစ်စီသောအနောက်ကအဘောကိုလောင်ကျောက်ပေးတော့တင်းပထမတောက်ပထမထုံးပထမအောက်ပထမကိုက်ပထမကျင်းပထမဖြစ်စီသောအနောက်ကလောင်ကျောက်ပေးအကြောင်းကျိုးတော့စီသောကဘာလို့လောင်ကျောက်ပေးတယ်လဲနောက်ကဝါရောအတုံးပြီးဟောတတိယအကြောင်းကျိုးပထဝီကအကျိုးတရားအာဘောကအကျိုးပထဝီအကျိုးတရားကအကြောင်းပြလိုက်တော့အာဘောအကျိုးတရားအာဘောအကျိုးတရားကအကြောင်းပြလိုက်တော့ဒီသောကအကျိုးတရားဒီသောအကျိုးတရားကအကြောင်းပြလိုက်တော့ဝါယောကအကျိုးတရားအကြောင်းတော့အကျိုးဖြစ်နေတယ်ဒီဓာတ်ကြီးလေးပါလားအဲ့ဒီဓာတ်ကြီးလေးပါလားအကြောင်းကိုသူ့သဘောသူ့ဆောင်ရတယ်ပထဝီကလည်းသူ့သဘောသူ့ဆောင်ရအာဘောကလည်းသူ့သဘောသူ့ဆောင်ရဒီသောကလည်းသူ့သဘောသူ့ဆောင်ရဝါယောကလည်းသူ့သဘောသူ့ဆောင်ရဘယ်လိုပထဝီကလည်းသူ့သဘောသူ့ဆောင်သူကရုပ်ညာရဲ့လက္ခဏာ၊သင်္ခေလက္ခဏာ၊တောင်းခြင်းလက္ခဏာ၊ထုံခြင်းလက္ခဏာ၊သူသဘောသူဆောင်ရ။အာဟောကလည်းဖွဲ့စည်းခြင်းလက္ခဏာ၊သူသဘောသူဆောင်ရ။သီသောကလည်းစေတီတာအောင်သူသဘောသူဆောင်ရ။ဝါရောကလည်းတောတဲ့ကံနဲ့သူသဘောသူဆောင်ရ။အော်တဏ္ဍဘောချဆောင်နေတဲ့သဘာဝတတ်တဲ့သူသဘောသူဆောင်ရ။တတိလေးပါးကလည်းသတ္တဖြစ်သွားတယ်။ပထဝီကလည်းသတ္တ၊အာဟောကလည်းသတ္တ၊သီသောကလည်းသတ္တ၊ဝါရောကလည်းသတ္တ။ဟောဒီလိုသတ္တတွေဖြစ်သွား။ဝိပဿနာဉာဏ်ဝိပဿနာသိတယ်ဒါဘောကဒါဘောဘာဖြစ်လဲအဲ့ဒီလိုဒါဘောကလည်းပြောအကြောင်းကျိုးပြန်ပြီးသိကြတယ်ဝိပဿနာညာနဲ့ဝိပဿနာသိအကြောင်းကျိုးပြန်သိကြရင်တော့ဩပထမညာလည်းပါလဲတဲ့ဈာန်ဘောတောင်းဘောထုံဘောတို့ပြန်ပြီးသိကြရင်တော့အင်းသာဘောတောင်းဘောထုံဘောလူညာရင်သာဘောလူညာရင်သာဘောဘာကြောင့်ဖြစ်ရကလဲပြန်ပြီးသိတယ်လူညာရင်သာဘောကဘာကြောင့်လူညာရင်ပထမဘာကြောင့်ဖြစ်ရကလဲဩအာဘောကဖြစ်ပြီးတော့ဒါနပါတဲ့ဒီဒီကြောင့်လူညာဉာဏ်လက္ခဏာပထဝီဖြစ်ရတယ်၊လူညာဉာဏ်ပထဝီဖြစ်ရတယ်။လူညာဉာဏ်ပထဝီကနေပြီးတော့တင်းဉာဏ်ပထဝီ၊တောင်းဉာဏ်ပထဝီ၊လေးဉာဏ်ပထဝီပါကြောင့်ဖြစ်ရတယ်ဆိုတော့အောတ္တကအာဘောကိုတည်သောအကျက်စီတအောင်တောင်းပန်ပြီးပေးနေလို့တင်းဉာဏ်လက္ခဏာ၊တောင်းဉာဏ်လက္ခဏာ၊လေးဉာဏ်လက္ခဏာဖြစ်နေရပါလား။ဒီလိုအကြောင်းကျိုးလေးကအဲဒီတော့အင်းရင်းလက္ခဏာ၊တောင်းရင်းလက္ခဏာ၊ထုံရင်းလက္ခဏာ၊အောင်းရင်းလက္ခဏာ၊ကြိုက်ရင်းလက္ခဏာဒီတော့တော့ကျက်စီတာအောင်လောက်တော့ပဲဒါကြောင့်ပထဝီကတင်းရင်းတောင်းရင်းထုံရင်းလေးရက်ဩဒီဒီတော့ကဘာကြောင့်ကျက်စီတာအောင်လုပ်ပေးနေလဲဆိုတော့နောက်ကြည့်လိုက်တော့အကြောက်တန်တိုက်တော့ဝါရောကတော့ကနေဒီတင်းသောကိုအားပေးပြီးလောက်တော့ပြီးတောင်းပေးတယ်ဒီလိုခန္ဓာရှားမှရှိတော့ပေါ့ပါတဲ့အရိုးဆိုရင်ဒါကကျက်မှာမတူဘူးနာမတူဘူးပါဘူးအများလူတိုင်းကြီးကလေးနေတယ်ကိုယ်ကြီးအဘောယူစီအဘောလူလေးခလေးလေးလေးပူလေးဒီတော့ခလေးလေးလေးတင်းရက်သတ်တော့ထောက်ပါလာတော့မှောက်ကြပါလာတော့ခလေးလေးလေးဒီဒီတော့တော့ဒီအဘယ်လိုတရားကြီးဖြစ်နေမှာတော့ပါညအဲ့ဒီတော့ခန္ဓာကိုယ်ရှာလဲလို့ရှိရဲ့ဓာတ်ဤသဘောကိုလည်းကွဲပါလိမ့်ယုတ်ဤသဘောကိုလည်းကွဲပါလိမ့်ဓာတ်ဤသဘောအဘယ်လိုလဲ ပေါ်လာတဲ့ရုပ်ပေါ်လာတဲ့စက်တရားကြီးအခုမင်းတခုဖောက်ပြန်နေတဲ့ရုပ်တရားကြီးဒီလိုသဘောကြီးပေါက်လာတယ်ခန္ဓာကိုကြားလိုက်ပြီဆိုရင်အဲ့ဒီသဘောကြီးပေါက်လာပြီဆိုရင်ငါဆိုတဲ့အကွယ်ကြီးသက်ကာယဒိဋ္ဌိပြုတ်သွားတယ်ကြာဒီလိုကသတိလို့ရှိတယ်နာတာကြီးဒီလိုကတော့မတိမိတ္တာလေးကြီးအပေနဲ့မလို့ဒါနဲ့မလို့ဓာတ်ဤသဘောနဲ့အကြောင်းကျမြင်ပါလေဒီဓာတ်ဤသဘောကနေပြီးတော့အကြောင်းကျမြင်လာတော့ခန္ဓာကိုမြင်လာဘယ်လိုခန္ဓာကိုမြင်လာ哦ကြည့်လိုက်တတ်ပါလေအတောကျုပ်မြင်လဲခန္ဓာကိုမြင်လားဩငါအခုမြင်တာဘုရားဟောတာလဲခန္ဓာ၅ပါးမမြင်လို့ခန္ဓာ၅ပါးမသိလို့ငါအခုမြင်နေတာကမြင်လာတာကူပက်ခါကဖောက်ပြန်တဲ့သဘောခန္ဓာနေတာကဝေဒနာခန္ဓာယူပက်ခန္ဓာလည်းသတ္တဝေဒနာခန္ဓာလည်းသတ္တဝေဒနာခန္ဓာပြမှာမတင်ရခန္ဓာကပညာပေးနေပါလားတင်လိုက်တာတောက်လိုက်တာကြိုက်လိုက်တာအောင်းလိုက်တာလို့တင်ရခန္ဓာကပညာပေးနေပါလားဝေဒနာခန္ဓာပြမှာတင်ရတာပြီးတယ်ပညာပိမကွဲလာခြင်းญาတာပြီးတော်လာစေသင်္ခါရခန္ဓာတွေဖြစ်တယ်ဝိညာဏတွေကတော့သိပြီးပြပါလားဩခန္ဓာ၅ပါးပူပါဘုံကိုဆောင်နေပါလားဝေရณะအယူသက်ခန္ဓာကလည်းသတ္တဝေရဏကလည်းသတ္တပညာကလည်းသတ္တသင်္ခါရကလည်းသတ္တဝိညာဏကလည်းသတ္တအဲခန္ဓာ၅ပါးဒီမှာဖြစ်ခန္ဓာ၅ပါးဖြစ်ပြီးတော့ဒီခန္ဓာ၅ပါးကဒီကကြည့်ရတဲ့ခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးပြစ်လိုက်ပါလားသဘာဝဒီကုသဘောကိုတောင်းတယ်ဘယ်ဟာတော့ကိုပေါ့ဟောအကြောင်းတော့အကျိုးပါလားဘယ်အကြောင်းတော့လဲညာအကြောင်းကိုအကျိုးရုပ်အကြောင်းညာအကျိုးပါလားဒီအကြောင်းကျုပ်ရင်အဲ့ဒီလိုအကြောင်းကျုပ်ရင်တော့ခန္ဓာ၅ပါးပေါ်မှာစိတ်ကလေးကြီးဖြစ်နေတဲ့ဥဒ္ဒါဟာဝိညာဉ်ကိုဒီဘက်ခန္ဓာကြည့်လိုက်ရင်ခန္ဓာ၅ပါးဖြစ်တာဝိညာဉ်ခန္ဓာကိုကြည့်လိုက်ရင်ခန္ဓာ၅ပါးပါဘာကြောင့်လဲဝေဒနာခန္ဓာတင်ခန္ဓာတခါတခါခန္ဓာတွေကယုတ်ပြခန္ဓာနာမကြည့်တခုကြည့်လိုက်တဲ့သူခန္ဓာနာမအနှံ့များတာယုတ်ပြခန္ဓာဝေဒနာခန္ဓာတင်ခန္ဓာတခါတခါဝိညာဉ်နဲ့ခန္ဓာနာခန္ဓာတွေကတခုကြည့်လိုက်တဲ့ခန္ဓာနာမဖြစ်သွားစိတ်ကလေးကမြောက်ပြန်အဲ့ဒီတော့ဒီခန္ဓာနာမကဘာလို့ဖြစ်နေတယ်အကြောင်းကြံကြံဩအကြောင်းကြောင့်သူဖြစ်သွားခန္ဓာနာမကဘာလို့ဖြစ်ဒီခန္ဓာနာမကဘာလို့ဖြစ်ဒီအကြောင်းကြောင့်ဒီအကျိုးပဲအကြောင်းကြောင့်ဖြစ်တယ်အကြောင်းကြောင့်ဆုံးဘောခန္ဓာနာမတော့အကြောင်းတော့အကျိုးဖြစ်အကြောင်းတော့အကျိုးဖြစ်တယ်ဆိုတော့ခန္ဓာငါးပါးကိုလွတ်သွားခန္ဓာငါးပါးကိုယူတဲ့ခန္ဓာလည်းမသိဘူးဝေဒနာလည်းမသိတော့သင်ညာလည်းမသိတော့သင်္ခါရလည်းမသိဘူးသင်္ခါဝိညာဏလည်းမသိတော့နာမ်ခန္ဓာလေးပဲယူပြခန္ဓာငါးပါးတော့ကွာဝေဒနာပေါ့ဒီဝေဒနာတော့ဆိုတော့ဩအကြောင်းတော့အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ဒါသာဘူးမဟုတ်ဘူးပြောဘာလို့လဲခန္ဓာငါးပါးဖြစ်တော့အဲ့ဒီလိုဓာတိလေးပါဟောတာခန္ဓာငါးပါးကိုမသိတော့ဘယ်ဟာကြည့်လိုက်လဲနာတော့ကျိုးကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းကျိုးချုပ်တယ်ဆိုတော့ရုံနဲ့တပါတော့တယ်ဟောကာလသုံးပါတော့ဝေလူပဲခန္ဓာလည်းလွတ်သွားပြီဝေဒနာလည်းလွတ်သွားပြီသင်္ခါရလည်းလွတ်သွားပြီသင်္ခါရလည်းလွတ်သွားပြီဝိညာဏလည်းလွတ်သွားပြီနာခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးလွတ်မြောက်သွားပြီဘယ်ဟာကြောင့်လွတ်မြောက်သွားလဲနာအကြောင်းရုပ်အကျိုးရုပ်အကြောင်းနာအကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ယူကြည့်လိုက်ဓာတိလေးပါးကဖောက်ပြန်လာတဲ့သဘောတရားတွေတင်းနာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်သဘောတရားကပါအဲသုံးနာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ကိုက်နာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ပောက်နာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ကြက်နာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆွေးရည်ကြူကြလာတာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ပူရာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။အေးရာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။လောက်ခါပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ကာနာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။အဲ့ဒီတတိယပါးကနေပြီးတော့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆိုခန္ဓာငါးပါးတော့သွားပြီဗျာ။အဲ့ဒါမှဒီမဲ့အပေတရာပြည်ဒီလေးပါဝင်လာဗျာ။ခန္ဓာငါးပါးဖြစ်နေရင်ဘယ်တော့အသိပါရအောင်။ခန္ဓာငါးပါးတော့ဘောကလူကခန္ဓာဝိညာဉ်ခန္ဓာသိရခန္ဓာသိခါရခန္ဓာဝိညာဉ်ခန္ဓာဉာဏ်ခန္ဓာလေးပါဖြစ်နေသေးလို့ရှင်ဘယ်တော့မှမလို့အဲ့တော့ခန္ဓာ၅ပါးလွတ်တဲ့စိတ်ကပဲစိတ်တဲ့ယူပက်ခန္ဓာကိုလည်းမသိတော့ဘူးလို့ပြောတယ်ဝေဒနာလည်းမသိတော့ဘူးသိညာလည်းမသိတော့ဘူးသိခါရလည်းမသိတော့ဘူးဝိညာဉ်လည်းမသိတော့ဘူးခန္ဓာ၅ပါးမဖြစ်တော့ဘူးအကြောင်းအကျိုးသာရှိတယ်အကြောင်းအကျိုးသာချုပ်နေတယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်သွားတယ်တတိယဘာကွာဒီအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်လို့အကြောင်းအကျိုးချုပ်တယ်ဆိုတော့ဗဟိတကကြံတော့လဲလွတ်တယ်ညာနေခန္ဓာ၅ပါးလွတ်တယ်ညာအဲ ဘယ်ခန္ဓာ၅ပါးလို့လဲအတိတ်ကတော့ခန္ဓာ၅ပါးဖြစ်နေတာဥပါဒံတရားတွေဖြစ်နေမြင်လိုက်တဲ့အတိတ်ဟာအတိတ်ကစိတ်တခဏလေးနဲ့ဥပါဒံခန္ဓာ၅ပါးဖြစ်နေပြီးအမှားမမြင်အမှားမသိကြလို့ဘယ်လိုမြင်လဲမြင်လိုက်တဲ့အတိတ်ကဘာလို့လဲယူပတ်ခန္ဓာလည်းမသိအတုပါတရားလက်ခဏလည်းမသိမသိတော့ဘာလို့သွားမြင်လိုက်တဲ့မြင်တာကတော့ယူပတ်ခန္ဓာနာယူပတ်ခန္ဓာယူတရားယူသွားပြလိုက်တာခန္ဓာလိုက်တာဝေဒနာခန္ဓာတင်ညာဝေဒနာခန္ဓာဖြစ်ပြီးမှတင်ညာဘယ်လိုပြလိုက်လဲဓမ္မာလီရဲ့တရားလီရဲ့ကိုယ်ရဲ့ကြောင်းရဲ့ကြွက်ရဲ့လို့တင်ညာခန္ဓာကတင်ညာပြည့်အဲ့ဒါတင်ညာကအဲ့ဒီတင်ညာခန္ဓာပြလိုက်တော့ဓမ္မာလီရဲ့တင်ညာပြလိုက်တဲ့ကိစ္စနဲ့ဓမ္မာလီကိုကပ်ကြည့်လိုက်တဲ့ညာကစိတ်ကဲမောဟစိတ်ကဲဒေါသစိတ်ဒိဋ္ဌိသင်္ခါရခန္ဓာဖြစ်ပုံကြီးဝိညာဉ်တော်ကြီးရဲ့ပြည့်ဘောခန္ဓာတော်ပြည့်အဲအခုမျက်တိနဲ့တရား၆ပေါက်ကအာယု၆ပါးတာပြည့်မျက်တိကလည်းခန္ဓာ၅ပါးဖြစ်တာနားကလည်းခန္ဓာ၅ပါးဖြစ်အကံကူပေါ်လာတယ်ဘယ်လိုခန္ဓာ၅ပါးဖြစ်ဩနားအကံရုပ်နဲ့နားကဘာသာအတိရုပ်နဲ့ယူပက်ခန္ဓာလည်းမသိအကံရုပ်ကိုသွားကြည့်လိုက်တော့ဝေဒနာခန္ဓာမှလည်းမသိမသိတော့သိဉ္ဇခန္ဓာကနေပြီးနာပွားပြီးတော့ခန္ဓာလိုက်တော့ဝေဒနာခန္ဓာအနာဟုအနာခန္ဓာလိုက်လို့ဝေဒနာခန္ဓာပြစ်ပြီးဝေဒနာခန္ဓာချုပ်သွားတော့ပညာကပညာခန္ဓာပညာပြီးတယ်ခွေးသံလေးပဲဝက်သံလေးပဲဓမ္မအသံလေးပဲဒေဝီဥသံလေးပဲဆိုသိဉ္ဇခန္ဓာကပညာပြီးတယ်သိဉ္ဇခန္ဓာကပညာပြီးတော့ခွေးသံရဲ့တော့ခွေးသံကိုအူပါပေါ့ခွေးသံကိုကန့်ရှိတဲ့ကြားကခွေးသံကိုမခံစားကြတာတော့ဟာနေပြီချက်ပေါ့အခန္ဓာမှာဖြစ်ဘူးဝိညာဉ်နာမည်ရသိကျဟောအခန္ဓာမှာခန္ဓာမှာဖြစ်တယ်အဲ့တော့အနာဘောမှာလည်းဒီလိုပဲခန္ဓာမှာဖြစ်ရပါရုပ်ပေါ်မှာခန္ဓာမှာဖြစ်အတွေ့ရုပ်ပေါ်မှာခန္ဓာမှာဖြစ်ဓမ္မရုပ်ပေါ်မှာခန္ဓာမှာဖြစ်အဲ့ဒီလိုခန္ဓာမှာဖြစ်ဟောအခုတော့သစ္စာတ္တန္တကခန္ဓာမှာလို့မြောက်ကာလသုံးပါးလို့မြောက်အတိတ်လည်းမရှိတော့ဘူးအနာဂတ်လည်းမရှိဘူးပြည့်စုံပါလည်းမရှိတော့အတိတ်ကာလသစ္စာကာလအနာဂတ်ကာလကာလသုံးပါးလွတ်မြောက်သွားခန္ဓာ၅ပါးလည်းလွတ်မြောက်သွားခန္ဓာ၅ပါးလွတ်မြောက်သွားတော့ဘာလဲအကြောင်းကြောင့်အကျိုးဖြစ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်ဒီလိုအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒီလိုကြည့်လိုက်တော့ဗိဒ္ဓကြံတော့အာယုံ၅အာယုံ၆တက်ခဲ့တက်ခဲ့လိုက်တဲ့အချိန်ကဩကာလသုံးပါးလွတ်မြောက်ခန္ဓာ၅ပါးလွတ်မြောက်ဘယ်လိုလွတ်မြောက်လဲဟောဘယ်လိုများလဲ ఆ ဒီနိုင်တာဖုခာဝေဒနာဒုက္ခဝေဒနာဒါတွေကဝိတ္တဉ္စရတာဟုတ်ဒါကမြင်လိုက်တာခန္ဓာ၅ပါးယုံနာတရားအကြောင်းအကျိုးဖြစ်တယ်တစ္ဆတာသံဃာကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးထုတ်တဲ့သဘောတရားသိနေတော့ဗဟိတကြပြန်တော့မျက်စိနဲ့အကြောင်းအာပြောသွားပြစ်စုံပန်တိုက်ခိုက်လိုက်ပြီကြိုက်ကြိုက်တဲ့ခြင်းကအော်အကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးထုတ်ပါလားဒါတွေအသံရနာနဲ့ဖြစ်ပါလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဒါလည်းအသံနဲ့ဖြစ်ပါလေအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ဒါလည်းညာခေါင်းနဲ့အနာနဲ့ဖြစ်ပါလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်တယ်ဟောခန္ဓာ၅ပါးဖြစ်တော့လျာဉ်ညာကနဲ့သွားလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဒါလည်းခန္ဓာ၅ပါးတော့ပါခန္ဓာ၅ပါးတော့ကိုယ်နဲ့အတွေ့နဲ့ပြန်မှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဟုတ်ကောခန္ဓာမှာလည်းတော့သွားတယ်ခန္ဓာမှာလည်းတော့မနောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟောခန္ဓာမှာလည်းတော့သွားခန္ဓာမှာလည်းတော့ဟောမနောနဲ့ဓမ္မနဲ့ပေါင်းစုံထားလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟုတ်လို့ကိုယ်လည်းခန္ဓာမှာတော့ပေါ့လေလာလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဒါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဖြေလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ယူလာလိုက်တဲ့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ပေါက်လိုက်တဲ့အခါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ထိုင်လိုက်တဲ့အခါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်အိပ်လိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်တော့အကြောင်းအကျိုးဖြစ်တဲ့တော့ဒါနဲ့၆ပေါက်ကအာယု၆ပေါက်အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်နေပါကြီးအဲ့ဒါကြောင့်ခန္ဓာ၅ပါးလွတ်သွားတော့ ပုဂ္ဂိုလ်ကြီးကြောင်းကြောင်းလာကြည့်ဘယ်လိုကြောင်းကြောင်းလာကြည့်ခဲ့တယ်မဟာသောတာပန်ကြီးများဟာတဲ့ဒိဋ္ဌိဝိနိကိစ္စဆိုတော့ဘာသာမပြောတော့ပါဘူးဝိနိကိစ္စဆိုတဲ့ဥဒ္ဒါဟိုကြောင်းကြောင်းလာကြည့်တာသူတို့အာညွတ်ညွတ်နေကြတာပဲလူတိုင်းကိုဒိဋ္ဌိဝိနိကိစ္စကြောက်ပြီးတော့သူတို့ပြုတ်သွားတာဘုရားတိက္ခာကြီးပြောတာသူတို့ကမသိဘူးဘယ်လိုဒိဋ္ဌိပြုတ်တာလဲဘယ်လိုမြင်လို့ဒိဋ္ဌိပြုတ်တာလဲဆိုတာမသိဘူးအဲဘုရားတိဓာကြီးကြောက်ပြောပါရောကြာဘုရားရှင်ညာတော်ကြီးကြောက်ပြောတယ်အဲ့တော့မြင်တဲ့ပုံမှာဘယ်လိုမြင်တယ်လဲဒိဋ္ဌိကြောက်တာယုံမှမူကြည့်နေတာဘယ်လိုပဲထားတာလဲအတိတ်ယုံမှချင်းပြစ်တော့ကယုံမှချင်းအနာဂတ်ယုံမှချင်းယုံမှချင်းကြည့်နေတာဆိုအဲ့ဒါအတိတ်ယုံမှချင်းရှိနေရင်အပြစ်တော့ကယုံမှချင်းအတိတ်ကခုနကဟောတယ်လို့ပေါ့ဗျာအတိတ်ကလည်းနာရသေးတယ်အခုလည်းနာရသေးတယ်အနာဂတ်လည်းနာအောင်အတိတ်ယုံမှချင်းပြစ်တော့ကယုံမှချင်းအနာဂတ်ယုံမှချင်းဟောအဲ့ဒါဝိနိကိတဝိနိကိတတော်ပါဆိုတယ်ပြောတာပေါ့အဲ့ဒါပါလေအဲ့ဒါဘာရောတလုံးကတွေ့ရတယ်အဲအတိတ်ဘာရောတယ်ပစ္စုပန်ဘာရောတယ်အနာဂတ်ဘာရောတယ်ခန္ဓာပါတယ်မလို့ခန္ဓာတော့ဘာမှမလို့လို့အဲ့တော့ဒိဋ္ဌိကျုပ်ပုံနဲ့မေတ္တာဒိဋ္ဌိကျုပ်သွားမှာဘာရောတယ်ဘုံကလည်းအထုတယ်ပယ်ပြီးလားဖြစ်ပြီးလားဘာကြောင့်ပယ်ပြီးလားတဲ့အကြောင်းကအကျိုးဖြစ်တယ်လို့တရားထုတ်ဖို့ကအာရုံထောက်ပါပြစ်ထုတ်ပါတဲ့တယ်လေကိုဒါကြောင့်ပြစ်ထုတ်ပါတရားမှာပါလေနိဗ္ဗာန်လို့ပြောတယ်ပြစ်ထုတ်ပါအမှန်မင်းအမှန်တိလွတ်ရောက်တဲ့တရားကာလသုံးပါလွတ်ရောက်တဲ့စိတ်ခေါ်တယ်အဲ့ဒါကာလသုံးပါလွတ်ရောက်တဲ့စိတ်ကဘယ်စိတ်လဲလောကခန္ဓာကြည့်လိုက်ရင်ခန္ဓာ၅ပါးလံခန္ဓာကြည့်လိုက်ရင်ဝေဒနာခန္ဓာကြည့်လိုက်ရင်ခန္ဓာ၅ပါးသိဉ္ဇခန္ဓာကြည့်လိုက်ရင်စိတ်ခန္ဓာ၅ပါးဝိသေဟာခန္ဓာကြီးရဲ့ခန္ဓာငါးပါးဝိညာဏကြီးရဲ့ခန္ဓာငါးပါးအဲ့ဒီခန္ဓာငါးပါးလွတ်မြောက်သွားတဲ့ကာလသုံးပါးလွတ်မြောက်သွားတဲ့စိတ်ကပါလေအကြောင်းအကျိုးဖြစ်တယ်အကြောင်းကျိုးဖြစ်တယ်အဲ့ဒါလွတ်မြောက်သွားတဲ့စိတ်အဲ့ဒါပါလေနေပါစိတ်ဒီလိုမှမသိပဲနဲ့ပညာရည်ပြီးလို့ကတော့အငြင်းလိုက်ကြတော့အားကြီးတယ်ဟာဟိုအငြင်းကြီးအငြင်းတယ်ကဲဝိပုတ်တိစိတ်ပဲစိတ်နဲ့လွတ်မြောက်သွားတဲ့ခန္ဓာငါးပါးလွတ်မြောက်သွားတဲ့စိတ်ကပဲစိတ်နဲ့ဟောဦးဇင်းလို့တော့ကိုယ်စိတ်ကိုယ်စိတ်တာစိတ်ကြီးကုန်ပြီလေကြာသိကြည့်ရမယ်ဆိုရင်တော့ပြောလို့ပေါ်တယ်တရားလုံးပေါ်တယ်ပုံမှန်ဟုတ်တော့အဲ့တော့ဒါကြောင့်မလို့ဓနာရမများအခုနောက်ပိတ်ဆုံးသာလနာဦးဇင်းတို့ဌာနပါဒနာမာကြီးတွေဟောသံဃာတော်အရှင်တရားထောင်းတော့ဒါမှသာကြည့်ရတော့ဦးလည်းအခုလည်းဦးဇင်းကဒီမှာပရမတ္ထသဘာဝတရားကြီးသိကြည့်သင်တာကြည့်နေကြပါဗျာသိကြည့်သင်တာကြည့်တယ်ဒါကြောင့်မလို့ပုံပေါ်နေပြီလေအယူမအမှန်အပယ်လေးပါကိုဘေးဘက်ချောက်ပြီးဘိုးသွားခိုင်းကြပါဆိုတော့ဒီသိကြည့်ကိုတရားသဘောပေါက်ပါသေးလို့သိကြည့်ကိုပြောနေတာပါဗျာအဲ့ဒီတော့တရားတော်မှာအခုဟာကသိကလေးဟာဖြစ်သားတဲ့သိညာလို့ဆုံးလို့ကျင့်ပြက်ကာလသုံးပါးလွတ်မြောက်တဲ့ဝိမု ക്തി စိတ်ခေါ်ကြတယ်။အဲဝိမု ക്തി စိတ်ဆိုတာလည်းလွတ်မြောက်နေတဲ့စိတ်အဲယုတ်တန်ခန္ဓာငါးပါးကိုလွတ်မြောက်တဲ့စိတ်ခေါ်တဲ့စိတ်အဲ့ဒီစိတ်ဟာပါလေတဲ့ကြောသိညာလို့ပြောလို့ကျင့်မဟာဘောတာဝန်ကြီးပေါ့နော်အတူပြောနေကြတာသောတာပန်ပြောမယ်ဆိုရင်ဒီမှာသရုပ်သာသိတာကိုမကွဲရင်ကွဲအောင်ပါလို့ပြောတာပါဗျာအဲ့တော့ဒါအခုကသင်္ခါရရှင်းနေတာဒါကြောင့်ဒီစိတ်ဟာတဲ့ကာလကုန်းကလွတ်ရောက်ပြီးခန္ဓာငါးပါးလွတ်ရောက်တဲ့စိတ်ဘယ်စိတ်လဲတဲ့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးထုတ်တဲ့ဒါလွတ်ရောက်နေတဲ့စိတ်နာမ်လည်းမသိဘူးရုပ်လည်းမသိဘူးခန္ဓာလည်းမသိဘူးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးထုတ်တယ်ဆိုတာအဲ့ကာလဝိမုတ်ဒီစိတ်ပေါ်တယ်အဲ့ဒါပါလေဒိဋ္ဌိစိတ်ပေါ်တယ်အဲ့ဒီဒိဋ္ဌိစိတ်ကပါလေတဲ့ပြစ်ဖို့ပါအကြောင်းအကျိုးသွားတိုက်ခိုက်တိုက်ခိုက်တိုက်ညစ်တရားတဲ့ညစ်တရားတဲ့ပါမြင်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်အတိတ်ကစိတ်ကြီးမရှိတော့ဘူးပြစ်ထုတ်ပါအမှားစိတ်ကြီးလည်းမရှိတော့ဘူးအနာဂတ်လည်းမရှိတော့ဘူးပြစ်ထုတ်ပါတဲ့တဲ့လေးနေလို့အဲ့ဒါပါလေပြစ်ထုတ်ပါလွတ်နေလွတ်ရောက်တဲ့ခန္ဓာငါးပါးလွတ်ရောက်တဲ့စိတ်အဲ့ဒီစိတ်အဲ့ဒီတော့နေတရားလည်းလွတ်ရောက်သွားတယ်နာလည်းလွတ်ရောက်သွားတယ်ကာလသုံးပါးလွတ်ရောက်တယ်အတိတ်လည်းယုံမှားခြင်းမရှိအနာဂတ်လည်းယုံမှားခြင်းမရှိပြစ်ထုတ်ပါလည်းယုံမှားခြင်းမရှိဘာကြောင့်ယုံမှားတဲ့ဖြစ်လဲအကြောင်းအကျိုးချုပ်အကြောင်းအကျိုးဖြစ်အဲ့ဒီလိုသိလိုက်တဲ့သိခြင်းဖြစ်တယ်လို့ပြစ်ထုတ်ပါပေါ်လာတဲ့အခြင်းကလည်းမမြင်တော့ဘူးအသံကလည်းမကြားတော့ဘူးညာကသိမဖြစ်တော့ဘူးဒေါသသိမဖြစ်တော့ဘူးအခြင်းမောလည်းညာကသိဒေါသသိမဖြစ်တော့ဘူးအသံကလည်းညာကသိဒေါသသိမဖြစ်တော့ဘူးအနတ်ကောင်ကလည်းညာကသိဒေါသသိမဖြစ်တော့ဘူးရတာဤယုတ်ပုံမှာလည်းຢာကသိတော့ပါသိမဖြစ်တော့ဘူးအသိယုတ်ပုံမှာလည်းຢာကသိတော့သိမဖြစ်တော့ဘူးဓမ္မယုတ်ပုံမှာလည်းຢာကသိတော့သိမဖြစ်တော့ဘူးဘာကြောင့်ဖြစ်လဲတဲ့ပြစ်ထုတ်ပါ ကာလကုန်မှာလွတ်မြောက်တဲ့သိဖြစ်နေလို့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းတို့ဆုံးဒါလေးလို့အဲ့ဒါလွတ်မြောက်ပြီတဲ့သိခေါ်တယ်အဲ့ဒီလိုသိဖြစ်နေတော့သိတိတဲ့ပြုတ်သွားပြီမရှိတော့အယူမအမှမရှိတော့အယူမအမှမရှိတော့ပါလေတဲ့ဤသောပန်တဲ့တယ်လေအကြောင်းကိုဖြစ်တယ်အကြောင်းကိုချုပ်တယ်ဒါလေးဒါလေးနေတော့အတိတ်လည်းမတွေ့တော့ဘူးမရောက်သေးတော့အနာဂတ်စိတ်လည်းမရှိတော့ဘူးဤသောပန်လည်းကလာကုန်ကလွတ်မြောက်တဲ့အသိဖြစ်နေတော့ဟောပြုစုပန်သာရောစေရဲ့အတိတ်သာရောစေရဲ့အနာဂတ်သာရောစေရဲ့အထူးတည်းပဲနေဖို့မဟုတ်ဘူးပဲနေရတရားလို့မဟုတ်ဘူးဝိဇ္ဇာညာပညာဖြစ်လို့အကြောင်းတော့အကျိုးအကြောင်းသမှုဖြစ်ရအကျိုးယုံတာဒုက္ခတွေစိတ်ဓာတ်လေးပါမြင်တော့မြင်သွားလို့ဒါကြောင့်မလို့အကြောင်းအကျိုးလွတ်တဲ့ခန္ဓာငါးပါးလွတ်မြောက်သွားတဲ့ဝိမုတ်တိစိတ်အဲ့ဒီစိတ်ကပါလေတဲ့လွတ်မြောက်သွားပြီခန္ဓာငါးပါးလွတ်တဲ့စိတ်ကိုအဲ့ဒီလိုစိတ်ကလေးဖြစ်နေပြီဆိုလို့ရှိရင်တရားတော်မှာပြစိတ်လာကြတော့ငါတော့အပေတကားပြစ်ပြီလွတ်တော့တာပေါ့ဒါတော့မရှိတော့ပဲအပေလေးပါလေးပဲထောက်ပြီးရက်ပြီးဖျက်ရမယ်အသေးလေးပေါ်ကိုညာကတည်းကပြစ်တော့အဲ့ဒါအပိတ်တာစိတ်အသေးပေါ်ကိုမကြည့်နေတဲ့စိတ်ကပါလေတဲ့ဒေါသတွေအဲ့ဒီလိုဖြစ်တော့အဲ့ဒီညာကစိတ်ဒေါသစိတ်ဖြစ်နေတာဘာကြောင့်လဲတော့ဘောဟာပေါ်ပါနေတော့ဝေဒနာဝေဒနာဟောတိခန္ဓာငါးပါးကမြင်လို့အဲ့ဒါကြောင့်ပါလေတဲ့ဘောဟာပေါ်ပါနေတော့ညာကစိတ်ဒေါသစိတ်ဘောဟာဖြစ်တယ်အဲ့ဒီစိတ်ကအပေလေးပါလေးလက်ထောက်ပြီးရက်ပြရမယ်စိတ်။ဒါကြောင့်မို့သံဃာမပြားလည်းပဲအရေးကြီးဆုံးချက်ကဆရာပဲလို့ဆရာပါလက်သိမှာပါ။ဆရာမှန်တဲ့တွေ့သံဃာကပြမယ်။ဆရာမှားတဲ့တွေ့တယ်လို့ပြန်သံဃာချုပ်ကြည့်ချက်။ဘာကြောင့်လဲလဲ။ဆရာကလက်လွတ်မြောက်တဲ့ကာလသုံးပါးကိုလွတ်မြောက်တဲ့စိတ်ကိုသိရသည်။ဘယ်စိတ်တွေသိရလဲ။ခန္ဓာငါးပါးသိနေတဲ့စိတ်ခန္ဓာငါးပါးလွတ်မြောက်တဲ့စိတ်။ဒီစိတ်တွေမှမသိလို့ရှိလို့ရှိရင်ဖြင့်ဆရာကြီးဒုက္ခများပါလိမ့်မယ်။ဘာကြောင့်လဲ။တခွဲကြီးကတော်တော်ကြာကြတော့ဆရာကဒီလိုပြတယ်ဒီလိုဆိုရင်ဒီလိုလိုက်လိုက်ပြီးဆိုရင်တခွဲကလည်းဆရာကလည်းအပင်မလို့တခွဲကလည်းအပင်တော့ပါမလားမလို့တော့။ဘာကြောင့်လဲ။ဒါကြောင့်မလို့အရေးကြီးဆုံးကဘုရားကဆရာပဲ။ဆရာမှားတဲ့တွေ့တဲ့သံဃာတော်ရဲ့ဆရာမှားတဲ့တွေ့မှာသံဃာလွတ်မြောက်တယ်။ဒါကြောင့်မလို့လူကြီးသက္ကောများသိတယ်။ကုံရှော့အပ်တခေါက်။ကုံရှော့အပ်တခေါက်လေလုံးရှုံးတော့တစ်သက်လုံးပေါက်တရားကုန်ရှုံးတော့ဆရာကုန်တရားကုန်ရှုံးသွားပြီဆိုရင်သံဃာကြောင့်ကြီးကြပါလို့ဗျာဘယ်တော့မှမလို့တော့အဲ့ဒါကြောင့်မလို့ကနာရမဗျာတရားကုန်ကြီးရှုံးသွားမှာကိုလို့အခုကစိတ်တွေကိုပြင်ပေးရတာဗျာအဲ့ဒီတော့ဘာကြောင့်လဲအခုကစိတ်တွေကိုခန္ဓာငါးပါးဖြစ်တဲ့စိတ်တွေယုံနာကိုပွဲဓာတ်ကြီးလေးပါးကိုပိုင်းခြားပြီးကြည့်တဲ့စိတ်တွေအကြောင်းကျိုးဓာတ်တော်ဘုံအကြောင်းကျိုးခြင်းနဲ့စိတ်တွေခန္ဓာငါးပါးကိုကွဲပါတဲ့စိတ်တွေခန္ဓာငါးပါးကိုအကြောင်းကျိုးခြင်းနဲ့စိတ်တွေခန္ဓာငါးပါးပေါ်ကအကြောင်းကျိုးခြင်းပြီးအကြောင်းကျိုးဖြစ်လာတဲ့အကြောင်းကျိုးချုပ်တဲ့စိတ်တွေအဲ့ဒီလိုမြင်တော့ပြီဆိုလို့ချင်းသောတာပန်ကြီးများဟာငါသောတာပန်ကြီးရဲ့လို့ကသောတာပန်ရဲ့လို့ကပြည့်နေပြီတာပြောရတယ်ငါအပင်လို့နေလို့ဆိုတဲ့ငါမျက်စိပေါက်ကနေပြီးတော့ငါလေးနဲ့ထောက်ပြီးတော့ငါဘိုးစောခိုင်းတော့ဟုတ်အသေးပေါ်မှာအနာပေါ်မှာလည်းငါလေးနဲ့ထောက်ပြီးတော့ဘိုးစောခိုင်းတော့ဘူးခွေးရဲ့ဝက်ရဲ့နွားရဲ့ပြက်ရဲ့ဘဲရဲ့ခိတ်ရဲ့ငါမဖြစ်တော့ဘူးရေထဲကငါရဲ့ငါမဖြစ်တော့ဘူးငရဲ့ရဲ့ငါမခံရတော့ဘူးသိရဲ့ကြမြေကြီးကမြေကြီးအသေးပေါ်မှာငါအပင်မကြတော့ဘူးအသားပေါ်မှာငါအပင်မကြတော့ဘူးအနာပေါ်မှာငါအပင်မကြတော့ဘူးလက်ပေါ်မှာငါအပင်မကြတော့ဘူးအတွေ့ပေါ်မှာငါအပင်မကြတော့ဘူးဓမ္မပေါ်မှာအပင်မကြတော့ဘူးဆိုတာဒီစိတ်ကြီးသိတာဗျာအဲ့ဒါဒီစိတ်ကြီးသိတာအပေရကမှာပြိပြီငါတေရမှာငါအပေမကြတော့ဘူးထွက်တော့တာပြိပြီငါတကားချက်ဝင်သွားပြီငါဟုတ်ပြီလားအဲ့ဒါကြောင့်တကားကမှအများလဲအတိပေးတာပါဘာလို့အတိပေးလဲဆရာမကြီးနဲ့ခုမှဆိုလို့ဒါကြောင့်မလို့အခုပြုတ်ပြောလိုက်တဲ့ဥစ္စာမားတဲ့အကျော်ပြညာအလုပ္ပရမအတိတ်ကဟောလိုက်တာကအကျော်ပရမအလုပ္ပညာအဲ့ဒီအကျော်ပရမအလုပ္ပညာကတော့အပေလေးပါမလို့အပြာပြင်းတဲ့အလုပ်ကောင်ကအပေလေးပါလို့ရတယ်အပေကားပြင်းနေတာမလဲအဲ့ဒါကြောင့်မလို့ဒကာဒကာများအတိတ်ကဟောလိုက်တဲ့ဥစ္စာကဘာလဲတဲ့အပြောပရမအလုပ်ပြင်းရကဘာလဲတဲ့အပေကားဘာကြောင့်အကျိုးသားအကြောင်းသားဟုတ်အကျိုးတရားသတ်တာလို့အကြောင်းသတ်ရမယ်လို့တရားဟောဘယ်အကြောင်းနဲ့ဘယ်အကျိုးလဲညာအကြောင်းသတ်ရမယ်ဒါကြောင့်မလို့ဒကာဒကာများခန္ဓာ၅ပါးရှိတဲ့အဲ့ကဒုက္ခန္တာဓမ္မကိုသိလိုက်လို့ကျင့်တယ်နေမှာရပါလေဝေဒနာခန္ဓာထွက်လိုက်တဲ့အနေမှာရပါလေ။သင်ရခန္ဓာထွက်လိုက်တဲ့အနေမှာရပါလေ။ သင်္ခါရခန္ဓာရှိတဲ့နေဝါရပါလေဝိညာဏဝိညာဏခန္ဓာရှိတဲ့နေဝါရပါလေခန္ဓာ၅ပါးသဘာဝကရှိတယ်ပါအဲသဘာဝရှိတယ်လို့ပြောမိလိုက်တရားယောဂီပုဂ္ဂိုလ်ကြီးမိလိုက်လို့ရှိရဘယ်ခန္ဓာကိုရှိတာကိုရူပခန္ဓာကိုရှိတာဝိညာဉ်ခန္ဓာကိုရှိတာသင်္ခါရခန္ဓာကိုရှိတာသင်္ခါရခန္ဓာကိုရှိတာဝိညာဏကိုရှိတာဟောဒီလိုမိလိုက်လို့ရှိရရှိတဲ့ပုဂ္ဂိုလ်ကသူပြောနေတယ်တတိယတော့ဝေဒနာခန္ဓာရှိပါတယ်ဗျာတတိယတော့ယူပက္ခန္ဓာရှိပါတယ်ဗျာယူပက္ခန္ဓာရှိတယ်တတိယတော့သိညက္ခန္ဓာရှိပါတယ်ဗျာတတိယတော့သိထားတဲ့ခန္ဓာရှိပါတယ်ဗျာတတိယတော့ဝိညာဉ်နဲ့ခန္ဓာရှိပါတယ်ဗျာဝိညာဉ်နဲ့ခန္ဓာဆိုဘုရားကတော့ပုဂ္ဂိုလ်တိုင်းဒလိုက်လည်းယောဂီလည်းပြောယောဂီလည်းပြောဝိညာဉ်နဲ့ခန္ဓာရှိတယ်ဆိုတာကဘာရှိလာလဲစိတ်စိတ်နဲ့ရှိဝိညာဉ်နဲ့ခန္ဓာဆိုတာစိတ်တာဒိဋ္ဌိတာစိတ်တာဒုက္ခတာအဲ့တော့ရှုပုံကြီးပြောပြတယ်တော့ညင်းအောင်လို့အဲဝိညာဉ်ခန္ဓာရှိတဲ့ဥစ္စာသိက္ခာကိုတခါလည်းကိုသိခါသိက္ခာကိုသိတာဒီသိက္ခာဖြစ်ပေါ်လာတဲ့သိက္ခာကိုသိဘယ်ကြောင့်ကိုရှိတာကိုသိမှုရှိတာသိပေါ်လာတဲ့သိက္ခာကဘာသိလဲဒီသိက္ခာပေါ်လာတဲ့သိက္ခာကိုတွေ့ပေါ်လာတဲ့သိက္ခာကဘာသိလဲဩအကြောင်းကတော့အတိတ်သိက္ခာဩအတိတ်သိက္ခာဖြစ်တယ်ဖြစ်ဒါအတိတ်သိက္ခာသစ္စာပါသိက္ခာအနာဂတ်သိက္ခာအတိတ်ကလာတော့ပြက်ပေါ်တဲ့စိတ်ကိုအခုပြန်ပြီးတော့ပြက်ပေါ်လာတဲ့စိတ်ကဟောကတွေးလိုက်ပြန်အတိတ်ကိုဟောကအတိတ်စိတ်ဒီစိတ်ကလေးကလည်းကလာပြီးအတိတ်စိတ်ကိုပြက်ပေါ်လာတဲ့အတိတ်စိတ်ကလေးဖြစ်ပြီးပြက်တယ်ဒါစိတ်ဆိုတာကျူတယ်ဥစ္စာအတိတ်တာဒိဋ္ဌိစိတ်တာကျူပါစိတ်ကလေးကိုကျူအဲ့တော့အတိတ်စိတ်ပြစ်ဆုံးပါစိတ်အနာဂတ်စိတ်ဒီစိတ်ကလေးကဒါကြောင့်မို့ကျူတဲ့ပုံကတရားကြီးကအကုန်တရားကြီးပါပဲတတိပဌာန်တရားလေးပါရှိတဲ့အလက်ကကာယဝေဒနာစိတ်ဓာတ်ကမ္မဘုရားကဟောတာအလကားထားတယ်တရားလေးကိုကာယတတိပဌာန်ကာယနုပါဒနာဝေဒနာတတိပဌာန်ဝေဒနာနုပါဒနာစိတ်ဓာတ်တတိပဌာန်စိတ်ဓာတ်နုပါဒနာဓမ္မာဝိဓမ္မာနုပါဒနာတတိပဌာန်တရားလေးပါအလကားထားတယ်တရားကိုဘုရားထားတယ်တတိပဌာန်တရားလေးပါတော့ပြောလို့ရနေပါလို့သုံးတရားပြုတယ်ဘယ်ဟာကျူးကျူးလဲအမှန်ကြီးဘုရားဟောတာအဲ့တော့စိတ်ဓာတ်တတိပဌာန်စိတ်ဓာတ်နုပါဒနာဆိုစိတ်ကလေးကိုရှိတယ်စိတ်ကလေးဟာပါသိဖြစ်လာတယ်ဒီနေသာစိတ်ကဘောဂတိဖြစ်လာတာဘောဂတိဖြစ်လာတယ်ဒီဘောဂတိဖြစ်လာပြီဆိုတော့စိတ်ကြည်ပြန်ပြီဘောဂတိဘောဂတိဖြစ်လာပြီအာစိတ်ကြည်ဖြစ်လာဖြစ်ပေါ်တယ်နောက်ဘာစိတ်ဖြစ်လာလဲဟောဒေါသတိဖြစ်လာတာလေဒေါသတိဖြစ်လာဒီစိတ်ကြည်ဖြစ်လာပြီဖြစ်ပေါ်တယ်အဲ့ဒါမှလည်းစိတ်ဓာတ်တိကစိတ်ဓာတ်ကအဲ့ဒါဟုတ်အဲဘာလို့ရှိတာလဲဝိညာဉ်နဲ့ခန္ဓာကိုရှိတယ်လို့ပြောတယ်အဲ့ဝိညာဉ်နဲ့ခန္ဓာရှိတယ်အဲဝိညာဉ်နဲ့ခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာနာခန္ဓာလေးကသူ့ကျင်လာသူအကုန်လုံးဒီမှာသဘောပေါက်သွားပြီပြီလားသင်္ခါရခန္ဓာဝိညာဏသူ့ကျင်တော့ရောတဲ့သင်္ခါရခန္ဓာမပါဘူးလားပါရခန္ဓာပါပဲဘာကြောင့်လဲသိက္ခိပြည့်ပြည့်ပြည့်ပြည့်အသိက္ခိကြောင့်လဲသိက္ခိအသိညာရပြေတယ်မာတိညာလဲဟောတော့ပါတိတော့ပါတိရေကျင်ရခန္ဓာဟိုဒီမှာလည်းပြည့်နေတာပဲခန္ဓာပါအဲ့ဒီခန္ဓာပါဖြစ်တာအဲ့တော့ပါလေမနောဝိညာဉ်စိတ်မနောဝိညာဉ်စိတ်ဆိုတာပါလေသိက္ခိဖြစ်ပေါ်လာတဲ့ရဟန်းဖြစ်လာတာသောမတိဖြစ်သလားမောဟတိဖြစ်သလားဒီစိတ်ကပဲလေဒါအတိတ်စိတ်ပဲအတိတ်စိတ်ပဲဒါပြစ်ဆုံးပါစိတ်ပဲပြစ်ဆုံးပါစိတ်ကပါလေကမိစိတ်ကလေးပြစ်ဆုံးပါစိတ်စိတ်ပေါ်လာတဲ့စိတ်ကပါလေအတိတ်စိတ်အနာဂတ်စိတ်အတိတ်စိတ်အနာဂတ်စိတ်ကပါလေခန္ဓာပါဥပါဒဏ်ကြီးရစိတ်ဘယ်လိုဥပါဒဏ်ကြီးရစိတ်ညာကနဲ့သောတာမောဟဖြစ်အဲ့ဒီစိတ်ကပါလေအဲ့ဒီစိတ်ကအတိတ်စိတ်အနာဂတ်စိတ်ဒါစိတ်ကဒီမှာစိတ်ကလေးဖြစ်အတိတ်စိတ်ပြစ်ဆုံးပါပြစ်ဆုံးပါစိတ်ကပါလေကမိစိတ်ကလေးကပါလေဘေးမရှိသစ္စာတရားတကယ်တကယ်ဖြစ်ပေါ်လာပြီးကျက်ပါဟုတ်မတိအသိအသိတွေပေါ်လာတယ်အတော်မသိတော်လာပြီးမောလေးကျက်ဘာကြောင့်ဖြစ်ပေါ်လာတယ်လဲအသိကိုပေါ်ပြီးဆွဲလိုက်ခြင်းကဘုအသိတွေဖြစ်အသိတွေဖြစ်လာတော့ညာကနဲ့တော်လာပြန်အဲ့ဒီစိတ်ကပါလဲဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ကျက်တယ်အဲ့ဒီလိုမနောဝိညာဉ်စိတ်ကိုဆွဲလိုက်လို့ရှိရင်ပြန်အသိစိတ်ကိုလည်းပြီးတာလဲသစ္စာစိတ်ကိုလည်းပြီးအနာဂတ်စိတ်ကိုလည်းပြီးအဲ့ဒီလိုကာလသုံးပါးနဲ့ပြတ်တော့တာအဲ့တော့အတိတ်အနာဂတ်ပြစ်တော့ကာလဘုံမှာကြည့်တယ်အတိတ်စိတ်ကပဲလို့ပြစ်တော့ပါစိတ်ကပဲလို့အနာဂတ်စိတ်ကပဲလို့ဆိုတာဟောတာသိတာဒီစိတ်ကတော့မရောက်သေးဘူးအနာဂတ်စိတ်ပါလားဟုတ်လို့သိတာဒါကပြစ်ပြီးတဲ့ပြစ်သွားတဲ့စိတ်ပါလားပြစ်ပြီးသွားတဲ့စိတ်ကအခုအတိတ်ကမှပြစ်လာတာအတိတ်ကြောင့်ကွဲတဲ့စိတ်ပါလားဟောဒီစိတ်ကအဲ့ဒါပါလေမနောဝိညာဏဝိမုမနောဝိညာဏခန္ဓာကိုအဲ့ဒီနာခန္ဓာလေးပါယုတ်ကြရခန္ဓာ၅ပါးသဘာဝကိုသိလိုက်လို့ချင်းဝိပဿနာရောက်ပြီပုံပေါ်လေဘယ်ခန္ဓာကိုရှုတယ်လို့သိလိုက်လို့ချင်းအဲတတိယလို့ခင်ဗျာယူပက္ခန္ဓာရှုဝေဒနာရှုသိဉာဏ်ရှုသင်္ခါရရှုဝိညာဏရှု နံခန္ဓာလေးပါးတပါးပါးဖြစ်ဘုရားလက်ထက်ကလည်းဒီလိုရှိတာအဲကာယသတိပ္ပံဝေဒနာသတိပ္ပံစိတ်ဓာတ်ပ္ပံစိတ်ဓာတ်သတိပ္ပံဓမ္မသတိပ္ပံအဲဒီရှိတာအဲဒီလိုရှိပါပြီဆိုလို့ရှိရင်ဒဂရမပြအဲနံခန္ဓာလေးပါးယူပြခန္ဓာ၅ပါးဓမ္မပါးခန္ဓာ၅ပါးလုံးပြောက်ကြပါလိမ့်မယ်ဒီလိုမှမလုံးပြောက်ဘူးလို့ဆိုလို့ရှိရင်အတိတ်ကရှိတယ်လို့အကျောင်းကတော့ပရမတ်ပဲအတော့ပြင်းပြဖြစ်နေပြီဆိုလို့ရှိရင်အပယ်နဲ့လည်းလွတ်ကြမှာမဟုတ်ပါဘူး။ဘာကြောင့်လဲ။အကျောင်းကတော့ပရမတ်အလုပ်ပြင်းနေဖြစ်တယ်။နာရာကြီးပြီးတော့၊ကြိုက်နာကြီးပြီးတော့၊ဖုံနာကြီးပြီးတော့၊အောက်နာကြီးပြီးတော့ဒါကြောင့်မလို့အခုနောက်ပိတ်ဆုံးတာကပါဒကာကမာကအရင်ကြည့်ဆုံးအချက်ကအမြင်ပေါ်မှာအကျောင်းပေါ်မှာအနောက်ပေါ်မှာရတာပေါ်မှာအတွေ့ပေါ်မှာဓမ္မပေါ်မှာအယုံမအမမအကွယ်မမိစ္ဆာဒိဋ္ဌိတို့ကိုရည်ကြည့်ပါလေ။ဒီလိုမိစ္ဆာဒိဋ္ဌိမှမပြောင်းလို့ရှိရဲ့။အတိတ်ကအမြင်အတိတ်ပြောတာတော့မျက်စိနဲ့မြင်လိုက်တဲ့အခါဓမ္မအမြင်ဓမ္မသိမယ်။တရားအမြင်တရားသိမယ်။အဲခွေးမြင်ခွေးသိဝဲမြင်ဝဲသိလွားမြင်လွားသိပြက်မြင်ပြက်သိရေမြင်ရေသိတောမြင်တောသိတောင်မြင်တောင်သိကြောက်ခြင်းကိုဘုရားကြီးမြင်လို့ကြောက်ခြင်းကိုဘုရားကြီးသိကျွေလုံးဘုရားကြီးမြင်လို့ကျွေလုံးဘုရားကြီးကိုကျွေလုံးဝဲနေတာသိခွေးနာကြောင့်ခွေးနာတိဝက်ပံကြောင့်ဝက်ပံတိဝါနာကြောင့်ဝါနာတိဓမ္မအတန်လေးကြောင့်ဓမ္မအတန်တိသနာအပံကြောင့်သနာအပံတိအဲမွေးဓာနာလို့ခွေးဓာတိအဲရှင်သောနာလို့ရှင်သောနာနာတိပုပ္ပောနာလို့ပုပ္ပောနာနာတိဆိုတာသာလို့ဆိုတာတိဒီအတိမျိုးတွေများညစ်ဒီကြမယ်ဆိုလို့ကျင့်လူဆယ်သိသိလို့လူကြောင့်ဖြစ်ဘာကြောင့်လဲအယုမအမမအကွယ်မမိစ္ဆာတိတိယာဂတိဘောဂတိဘောဂတိဥပါဒံခန္ဓာ၅ပါးဖြစ်ပေါ်အဲ့ဒီခန္ဓာ၅ပါးကိုကြွတဲ့ပေါ်အဲ့ဒီတော့တရားဓမ္မပြအခုဟာဖြင့်ပောတာပတ္တိမေပောတာပတ္တိကိုပောတာပါအတိကိုဟောပါတယ်ခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်တွေကိုအဲဝိမုတ်တိစိတ်ကိုဟောပါတယ်လို့ခန္ဓာ၅ပါးဖြစ်တဲ့စိတ်ကြီးခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်ကြီးအခုအဲတရားဓမ္မပြအခုပောတာကအတိပောတာကအမြောင်းအဲကာလသုံးပါးလုံးမြောက်ွားတဲ့စိတ်ချင်းအဘိဓမ္မာတရားတော်များကြီးဟောကြားသုံးပါးဩဝါဒပေးရတဲ့အကျိုးအာရိတွေကြောင့်အခုလာရောက်တဲ့တရားဓမ္မတွေမနုဿတာသုံးပါးယာနေဟောတရားသူရဲ့လို့ဖြစ်တဲ့စိတ်ကမြတ်ဘောဗျာသာရဟောလို့ခြင်းနဲ့ဖြစ်တဲ့စိတ်ကဓမ္မယရနာတွေပွင့်နေတဲ့စိတ်ကကုန်းကုန်းနဲ့မြည်တဲ့စိတ်ကသမထဝိပဿနာတရားခြင်းများအထုံနိုင်ကြပြီအတိတ်ကာလတုန်းကအမြင်မှအထင်မှပါရည်လွတ်မြောက်ပြီးတော့အခုတရား၆ပောက်ကအာယုံ၆ပါးခန္ဓာ၅ပါးလွတ်မြောက်ပြီးတော့ဝိမုတ်တိစိတ်ဖြစ်နိုင်ရပါသည်ဘုရားတည်း